Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မတ်လ23ရက်ဇာတာပြည်နေ့ညပိုင်း VOA စီစဉ်တွေကိုမြေကင်ပြောင်းစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20အထိ92မီတာ24.25/52တုကနေတိုက်ထုံးသွင်းပေးနေပါတယ်ကျွန်မအီတန်စမဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း ISIS ကဖွဲ့ကပြောပါရယ်ဒီနိုင်ငံယူနန်ပြည်နယ်ကဒေသခံအာဏာပိုင်ကသူတို့နယ်မြေမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေလက်နက်ခိုင်ဆောင်ထားတာရှိရင်အနှံ့မှုအမိန့်ထုတ်ပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆံရသတင်းတွေကိုမတ်တိမ်ကြီးထိုင်နေတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကချင်းပြည်နယ်မိုင်းရှုမြို့နယ်ကကြေးရွာကြီး၃ခုမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပဖို့ကန့်ကွက်တာကိုပြည်နယ်ကော်မရှင်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ယူဖို့တင်ပြမှာဖြစ်ပါတယ်
နေပါတာရှိရဲ့နောက်တစ်ခါတက်ဆိုင်ရည်ဒီကော်မရှင်ရည်ဒီအရှိန်မှုတွေ
ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ရမှာပါဒါပြင်တခြားနိုင်ငံတကာသတင်းတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ကွင်းစစ်လေးလာတဲ့သတင်းစာရာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထားတို့ကကြီးညာပေးပါမယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကလွတ်တော်အနီးမနေ့ကလူ3ဦးထပ်မံနဲ့တည်ဆုံပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တိုက်ခိုက်သူတည်ဆုံသွားတဲ့အကြမ်းဖက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS သွေးကြွဖွဲ့ကပြောပါရယ်တိုက်ခိုက်သူဟာ IS အဖွဲ့ရဲ့စစ်တီ2ဦးဖြစ်ကြောင်းစစ်သွေးကြွဖွဲ့ရဲ့သတင်းဌာနကဖော်ပြတဲ့ကြေညာချက်ထဲမှာပြောဆိုထားတာပါဒါပေမဲ့လည်းတိုက်ခိုက်မှုကိုစီစဉ်ပြီးကျူးလွန်ရမှာအကူအညီပေးခဲ့ကြောင်းပြောဆိုလာမျိုးတော့မရှိပဲအမေရိကန်ကဦးဆောင်ပြီး IS အဖွဲ့ကိုတိုက်နေတဲ့မဟာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်ပဆိုင်ရဲ့ပြစ်မှတ်တွေကိုတိုက်ခိုက်ဖို့ဖွဲ့ရတိုက်တွန်းချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းဖော်ပြထားပါပဲ။ဝန်ကြီးချုပ်ထရီဇာမေကတော့တိုက်ခိုက်သူဟာဗြိတိန်မှာမွေးဖွားသူဖြစ်ပြီးအကြမ်းဖက်ဆွေးရောက်ဝါဒနဲ့ဆက်နွယ်ပြီးဗြိတိန်ထောင်လိုင်း MI5 ကစစ်ဆေးခံရဘူးသူဖြစ်တဲ့အကြောင်းပါလီမန်မှာမှတ်ချက်ပေးပြောကြားသွားပါတယ်။ဒါပေမဲ့လည်းနှစ်တလုံးစောင့်ကြည့်ထောင်လိုင်းခံရတဲ့အထက်မှာမပါဝင်လို့တိုက်ခိုက်မှုနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုက်ခိုက်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ကြိုတင်သတင်းရထားတာမျိုးမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဗြိတိန်ရဲ့တပ်ဖွဲ့ကတော့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုဖမ်းဆီးလိုက်ကြောင်းဒီနေ့ပဲပြောဆိုထားပါတယ်။လန်ဒန်မြို့တော်ရဲ့တပ်ဖွဲ့ကအကြမ်းဖက်ဝါဒတံပြန်နေနေဌာနအကြီးကဲမက်ကရောလီကတော့လိပ်စာ6ခုမှာရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပြီးလန်ဒန်ဘာမင်ဟမ်နဲ့နိုင်ငံနှက်ကတခြားနေရာတွေမှာလည်းစုံစမ်းမှုတွေဆက်လက်လုပ်ဆောင်နေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးနေဆဲကာလအတွင်းအမားမခံနိုင်တဲ့ကြောင့်တက်ခတ်သူရဲ့အမိကိုအများပြည်သူသိအောင်ထုတ်ပြောလို့မရသေးဘူးလို့လည်းပြောဆိုထားပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားဘက်ကကြားဝင်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွတ်ချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အမေရိကန်လွှတ်တော်ကစွန့်ဆောင်နိုင်ပါမလားလို့တန်တရားတွေရှိလာပါတယ်။နိုင်ငံရဲ့ခြားလှုပ်ရှားမှုတွေကိုထောက်လန်းစောင့်ကြည့်နေစမှာပဲသမ္မတနဲ့သူ့လက်ထောက်တွေကြားအပြန်အလှန်ပြောဆိုချက်တွေကိုမတော်တဆရယူခဲ့တာလို့ဒီအမှုကိစ္စစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီအကြီးအကဲကပြောဆိုခဲ့တာပါ။ဒီအတွက်သမ္မတဥပမာဟာသူ့ရဲ့တယ်လီဖုန်းတွေကိုခိုးယူနားထောင်ခဲ့တာလို့သမ္မတထရန့်က Twitter ကနေဆွဆဲရေးသားခဲ့တဲ့အမှုဟာပိုပြီးရှုပ်ထွေးလာပါတယ်။ထောက်လိုင်းရဲ့အစင်းခန်းစာတွေကိုချစ်ပြီးသူ့အနေနဲ့စိတ်အနှောက်အယှက်ဖြစ်မိတယ်။သမ္မတနဲ့သူ့အဖွဲ့တွေကိုယ်တိုင်လည်းစိတ်အနှောက်အယှက်ဖြစ်ကြမှာပဲလို့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီရဲ့ဥက္ကဋ္ဌဒီဘင်းနူနက်စ်ကသမ္မတနဲ့တီးခြားတွေ့ဆုံပြီးတဲ့နောက်သတင်းထောက်တီနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။ထောက်လိုင်းရဲ့အစင်းခန်းစာတွေထဲမှာသမရနဲ့သူ့ရဲ့အစိုးရအာဏာလွှဲပြောင်းရယူရေးအဖွဲ့ကပုံကိုယ်တွေပါဝင်နေတယ်လို့ကော်မတီဥက္ကဋ္ဌကပြောပါတယ်။ထောက်လိုက်ရဲ့အစီခံစာတွေကိုဘဲကရတယ်လဲဆိုတာကတော့ကော်မတီဥက္ကဋ္ဌကပြောဖို့ညင်ပါတယ်။ဒီအပေါ်မှာအောက်လွှတ်တော်ထောက်လိုက်ဆိုင်ရာကော်မတီဝင်ဒီမိုကရက်အမတ်တဦးကတော့ကော်မတီဥက္ကဋ္ဌဒီမင်းနူးနက်စ်ရဲ့လုပ်ပုံကစိုးရိမ်ပွဲကောင်းတယ်လို့ချက်ချင်းပဲဝေဖန်လိုက်ပါတယ်။
အမေရိကန်သမ္မတဘရက်ကိုဝါမလက်ထက်မှာပြတ်ထန်းထားတဲ့ကျမကြီးဆက်ချက်မှုဥပဒေကိုပဲဖြစ်ပြီးဥပဒေသင်းနဲ့အစားထိုးနိုင်မှုလွတ်တော်မှာထောက်ခံမှုရရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရီပူဘလီကန်ပါတီလွတ်တော်ခေါင်းဆောင်တွေကြိုးပမ်းနေပါတယ်။ဥပမာကဲလို့ထင်ရှားတဲ့အပေါင်းအသင်းတက်တဲ့ကျမကြီးဆက်ချက်မှုဥပဒေကိုပဲဖြစ်ဖို့အဓိကကျတဲ့မဲခွဲဆုံးဖြတ်မှုတွေကိုတော့လွတ်တော်မှာဒီကနေ့ပြုလုပ်မှာပါ။အောက်လွတ်တော်မှာရီပူဘလီကန်ပါတီကအများစုနဲ့ထိချုပ်ထားပေမဲ့လည်းပါတီရင်းကသဘောထားပြင်းထန်တဲ့လွတ်တော်အမတ်တွေကတော့ဥပဒေသားကလုံလောက်မှုမရှိဘူးလို့ယူဆထားတယ်လို့အလယ်လက်သဘောထားရှိသူတွေကတော့အမေရိကန်နိုင်ငံသားအများပြားကျမကြီးအမကန်တွေလက်လွတ်ဆုံးရှုံးမှာစိုးရိမ်နေတဲ့အတွက်အတည်ပြုနိုင်မှုမတိကျပဲဖြစ်နေပါတယ်။လက်ရှိဥပဒေကိုပဲပြတ်နိုင်အောင်ထောက်ခံမဲ့ပေးဖို့စည်းရုံးတဲ့အနေနဲ့သမ္မတထရမ့်ကတော့လွတ်တော်မှာရောအင်ဂျီရောမှာပါ Republican ခေါင်းဆောင်အနေနဲ့တွေ့ဆုံနေတာပါ။ Republican Party တွင်ကအယူဆအပြင်းထန်ဆုံးလွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့အောက်လွတ်တော် Freedom Caucus အဖွဲ့နဲ့လည်းသမ္မတဒီနေ့တွေ့ဆုံမှုစီစဉ်ထားပါတယ်။
တရားရုံးချုပ်တရားသူကြီးဖြစ် Neil Gorsuch ကိုအတီးပြုတ်ဖို့အတွက်အမေရိကန်အထက်လွှတ်တော်မှကြားနာပွဲဆက်လက်ကျင်းပနေတာမှာဒီကနေ့နောက်ဆုံးအဆင့်ကြားနာမှုမှာတော့ရှင်းလေတွေအသိပညာပေးအကြံပေးအဖွဲ့တွေနဲ့ Federal တရားသူကြီးတွေကစစ်ဆေးမေးမြန်းချမှာဖြစ်ပါတယ်Mr. Gorsuch ကိုဒီသတင်းပတ်သက်မေးမြန်းစစ်ဆေးတာတွေပြီးရင်တော့အထက်လွှတ်တော်တရားစီရင်ဆိုင်ရာကော်မတီမှာပထမအဆင့်မဲခွဲဆုံးဖြတ်ပြီးအဲ့ဒီကနေမှလွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်။မနေ့ကပုတ်ထုံးနေ့စစ်ဆေးမေးမြန်းမှုတွေအတွင်မှာတော့ Mr. Gorsuch ကကိုဝင်ဖြတ်ချခွင့်လက်ခံတဲ့1983ခုနှစ်အထင်ကရဆုံးဖြတ်ချက်ဟာလက်ရှိဥပဒေဖြစ်နေတာကြောင့်ဒါကိုသူလက်ခံတဲ့အကြောင်းပြောသွားပေမဲ့နိုင်ငံရေးအရာအရေးပါတဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်လို့တော့အထက်လွှတ်တော်အမတ်တွေကမေးမြန်းခဲ့ကြတဲ့မေးခွန်းအများအပြားကိုသူကကာကွယ်ပြောဆိုသွားပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကကွယ်လွန်သွားခဲ့တဲ့တရားရုံးချုပ်တရားသူကြီးအန်ထိုနီစကာလီယာရဲ့နေရာမှာအစားထိုးဖို့အတွက်မစ္စတာဂေါ်ဆတ်ကိုသမ္မတထရန့်ကအဆိုပြုထားတာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့နေဆက်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကဒေသခံအာဏာပိုင်တွေကသူတို့နိုင်ငံမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေလက်နက်ကင်ဆောင်ထားတာရှိရင်အနံ့မှုအမိန့်ထုတ်လိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပကတွေရောက်တရုတ်နိုင်ငံတွင်းကိုလက်နက်တွေအလုံးရင်းနဲ့ဝင်ရောက်လာနေပြီးနေဆက်ဒေသမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေလာရောက်အနံ့ကြဖို့ယူနန်ပြည်နယ်လင်ကန်ဒေသခံအစိုးရကအမိန့်ထုတ်ပြန်တာဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီအဖော် Global Times သတင်းစာကဒီကနေ့ဖော်ပြလိုက်တာပါအွန်လိုင်းမှာထုတ်ပြန်ထားတဲ့ကြေညာချက်နဲ့ပတ်သက်လို့ဒေသခံရဲတပ်ဖွဲ့ကလည်းအတည်ပြုကြောင်းတရင်ကဖော်ပြပါရယ်လက်နက်အနံ့တွေကိုအာဏာပိုင်တွေစုငွေချင်းမှဖြစ်ပြီး rifle တစ်လက်ကိုတရုတ်ရန်ဝင်900ပစ္စတိုတနက်တစ်လက်နဲ့လက်ပြုံတစ်လုံးစီကိုရန်ဝင်200ကြည်တရောင်းကိုတော့2ရန်ပေးမှဖြစ်တယ်လို့လည်းဆိုပါတယ်ရှမ်းပြည်မြောက်ပိုင်းဒေသမှာမကြသေးရင်တော့တန်းတဲ့လက်နက်ကင်အဖွဲ့နဲ့လက်နက်ကင်တပ်ဖွဲ့တွေရောက်ဒေသခံတွေမြန်မာနိုင်ငံထဲမှာသာမကတရုတ်နိုင်ငံနဲ့အထိပါဖျက်ပြေးတိရှောင်နေရချိန်မှာပဲဒေသခံတရုတ်အာဏာပိုင်ရဲ့ညှဉ်းချချက်ထွက်ပေါ်လာတာပါမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ MNDAA ကိုကတပ်ဖွဲ့ကတရုတ်စစ်အပိုင်းစကြွေးဘန်မှာပွင့်လင်းထားတဲ့ဗန်းစင်းကိုပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲလက်နက်အနံ့မှုသတင်းထွက်လာတာလည်းဖြစ်ပါတယ်မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ကိုကတပ်ဖွဲ့ရဲ့ဗန်းစင်းကိုတရုတ်နိုင်ငံကပိတ်လိုက်တာနိုင်ငံခြားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေရလက်ဖြစ်တဲ့အကြောင်း VOA ကိုပြောဆိုထားပါတယ်
တောင်ကိုရီးယားနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကနစ်မြုပ်ခဲ့တဲ့ Seoul Group သင်္ဘောကိုဒီကနေ့အောင်အောင်မြင်မြင်ပြန်လည်ဆေးယူခဲ့ပါတယ်။ဒီသင်္ဘောနစ်မြုပ်ချိန်နှုန်းကတော့အထက်တန်းကျောင်းသားအများအပြားအပါအဝင်လူပေါင်း300ကျော်သေဆုံးခဲ့ရတာပါ။ဒီကနေ့မနက်4:48မိနစ်မှာဒီသင်္ဘောကိုရေပေါ်22မီတာအထိတက်လာအောင်ဆေးယူနိုင်ခဲ့တာကြောင့်သင်္ဘောကိုတဲ့တစ်ခုလုံးကိုပထမဆုံးအချိန်ရေပေါ်မှာပြန်တွေ့ရတာဖြစ်တယ်လို့ပြန်လည်ဆေးရွေးဆရာအကြီးအကဲလီချွန်ဂျိုးကပြောပါတယ်။စီယောဂရုတင်မော့ဟာ2014ခုနှစ်ဧပြီလ16ရက်နေ့ကအင်ချွန်းမြို့ကနေအပန်းဖြေကျွန်းဂျေဂျူးကိုအသွာလမ်းမှာတိတ်မောက်ခဲ့တာဖြစ်ပါတယ်
။ရုရှားလွှတ်တော်အမတ်အောင်သူဖြစ်တဲ့ဒင်းနစ်ဗိုရိုနင်ကော့ဖ်ဟာယူကရိန်းနိုင်ငံကီယက်မြို့တော်မှာဒီကနေ့ပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခတ်ခံရပြီးရုရှားနိုင်ငံကခိုင်းစီတဲ့လူသားသမားရဲ့လက်ချက်ပြစ်ပုံရတဲ့အကြောင်းယူကရိန်းရဲ့တပ်ဖွဲ့ကပြောပါတယ်။လတော်မဟောင်းဗိုရိုနင်ကော့ဖ်ကတော့အသက်အန္တရာယ်ဆိုးရိမ်နဲ့တွေ့ယူကရိန်းနိုင်ငံကိုပြည်ရဲ့နေထဲမှာပဲဖျက်ပြေးတင်းရှောင်ခဲ့ပြီးရုရှားလူလာတဲ့ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်ချ်ဖို့နိုင်ငံတော်သစ္စာဖောက်မှုနဲ့ဆွဆွဲထားတဲ့အမှုမှာတပ်တွေဖြစ်ထွက်ဆိုခဲ့တာပါတရားရုံးမှာတပ်တွေဖြစ်ထွက်ဆိုချက်ကြောင့်အသက်ခံခဲ့ရတာဖြစ်နိုင်တယ်လို့လည်းယူကရိန်းအစိုးရရှေ့နေရုံးအကြီးကဲယူရီလက်စင်ကိုကပြောဆိုခဲ့ပါတယ်ခရီးမျိုးတော်မှာနေကင်းကြောင်တောင်ပြစ်ခတ်လုတ်ကြံခဲ့တာရုရှားအစိုးရကလုံနေချပုံစံမျိုးဖြစ်ကြောင်းလည်းပြောဆိုသွားပါတယ်ရုရှားလွှတ်တော်မှာဗိုရိုနင်ကော့ဖ်ကမြို့တော်ချက်ချန်နေရာကဟိုတယ်တစ်ခုရှိမှရပ်နေတဲ့အချိန်မှာပဲတနက်သမားကပြစ်ခတ်သွားတာလို့ရဲတပ်ဖွဲ့ကပြောပါရယ်ပြစ်ခတ်မှုကြောင့်တပ်တော်ဆောင်ဖြစ်သူလည်းဒဏ်ရာရရှိသွားခဲ့ပေမဲ့ပြန်လည်ပြစ်ခတ်ခဲ့ရမှာတနက်သမားကိုထိမှန်သွားပါရယ်ဒဏ်ရာရတဲ့တပ်တော်ဆောင်နဲ့တနက်သမားနှစ်ယောက်စလုံးကိုတော့အခုခါစေးရုံတင်ထားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါရယ်ယူကရိန်းနိုင်ငံမှာတင်းရှောင်နေတဲ့နောက်ထပ်ရုရှားလွှတ်တော်အမအောင်သူဖြစ်တဲ့အီလီယာပိုနိုမာရော့ဖ်ကတော့သူနဲ့တွေ့ဖို့စီစဉ်ထားတော့မှအသက်ခံခဲ့ရတာလို့ပြောပါရယ် သေဆုံးသူလွတ်တော်အမတ်ဟောင်းဟာဒုစရိုက်သမားတူမဟုတ်ပဲရုရှားအစိုးရအတွက်အန္တရာယ်ရှိသူတူဖြစ်တဲ့ကြောင့်တက်ခတ်မှုကျူးလွန်တဲ့အကြောင်းရင်းကထင်ရှားတယ်လို့လည်း Facebook လူမှုကွန်ရက်ပေါ်မှာမှတ်ချက်ပေးထားတာပါရုရှားအစိုးရကတော့လွတ်တော်အမတ်ဟောင်းအသက်ခံရမှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆန်ထားပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအခု2018ခုနှစ်ပညာသင်နှစ်အတွင်းနေ့စဉ်ကလေးငယ် 1100 ရို့ကျောင်းထွက်မဲ့အခြေအနေရှိနေတယ်လို့နိုင်ငံတကာကလေးအခွင့်အရေးဆိုင်ရာအဖွဲ့ကဒီကနေ့ကြားလာပရင်းနေ့မှာသတိပေးပါတယ်။2018ခုနှစ်ပညာသင်နှစ်ပထမဆုံးနေ့မှာပဲအခုလိုသတိပေးတာဖြစ်ပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုတွေမတည်ငြိမ်မှုတွေမိဘတွေအလုလက်မဲ့ဖြစ်တာအိန္ဒိယပါကစ္စတန်နိုင်ငံကနေမလွှဲသာမရှောင်သာနိုင်ငံတွင်းကိုပြန်လာရသူတွေတိုးပွားလာတာတွေကြောင့်ဖြစ်တယ်လို့လည်း Save the Children အဖွဲ့ကြီးကပြောဆိုလိုက်ပါတယ်ရှင်။ Direct from Washington The
Voice of America VOA ကိုအောင်လုံးနဲ့မတ်တကီထပ်တုကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်ကရွာတချို့မှာရွေးကောက်ပွဲမကျင်းပဖို့ကန့်ကွက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မိုင်းရှူမြို့နယ်ကကျေးရွာကြီး၃ခုမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပဖို့ကန့်ကွက်တာကိုပြည်နယ်ကော်မရှင်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ယူဖို့တင်ပြမှာဖြစ်ပါတယ်။လုံခြုံရေးအားနည်းတဲ့ဆိုတဲ့အချက်ကိုထောက်ပြပြီးတော့လက်ရှိအာဏာရပါတီ NLD ရဲ့ရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်လောင်း2ဦးကကန့်ကွက်တာဖြစ်ပေမဲ့လည်းတခြားပါတီကရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်တချို့ကတော့ဒါကိုလက်မခံကြပါဘူး။ညီနိုင်မှုတွေလုပ်ပြီးမှ NLD ဘက်ကအခုလိုထပ်ပြီးတော့တင်ပြလာတာကြောင့်ထွေးဖန်တာတွေလည်းရှိနေပါတယ်။ဒီတောင်ပြေဆောင်ကို VOA မြောက်ပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်။
NLD ပါတီဘက်ကအဲ့ဒီလိုတင်ပြတာနဲ့ပတ်သက်ပြီးပြည်내ကော်မရှင်ကအဲ့ဒီမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံကညှိနှိုင်းတာတွေလုပ်ခဲ့ပြီးနောက်အခုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ယူဖို့တင်ပြလိုက်တာပါပြည်내ကော်မရှင်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးရှမ်းပြည်내ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုင်းထွန်းမြတ်က VOA ကိုခုလိုရှင်းပြတာပါအ
ောင်ရှင်ရဲ့နိုင်ငံရေးပါတီကခုရှိရဲ့နောက်တစ်ခါတက်ဆိုင်ရသည်ကော်မရှင်ရဲ့ရသည်အချုပ်မှုတွေရဲ့သဘောထားမှာချက်တည်ပါမယ်ပါတီလေးခုစလုံးပေါ့တိုက်နာလေးပါတီပဲလာတယ်ဟုတ်ဘောပါတီကမလာဘူးအဲ့တော့သူတို့သဘောထားမှာချက်နေတယ်ကျွန်တော်အားလုံးတောင်းပြီးတော့မှနောက်ကျွန်တော်ပြင်းနေပေါ့ရှင်ဖွဲ့ခွဲသဘောထားတွေလည်းတောင်းပြီးတော့ကျွန်တော်အခုဆယ်လာပြီကျွန်တော် on the way ဖြစ်နေကျွန်တော်ဒီဟာကိုကျွန်တော်ဟိုတင်ပြမှာပေါ့ဟုတ်ဒီဟာဆိုရုပ်ကောက်ပေါ့ပေါ့ရှင်တင်ပြတာဟုတ်တော့လည်းကျွန်တော်ဆုံးဖြတ်မှုပြီးတိုင်ကျွန်တော်ကဟိုဒီဟာဆိုရုပ်ကောက်ပေါ့ကော်မရှင်ပဲပြန်လိုက်ပါလိမ့်
လုံခြုံရေးအားနည်းတဲ့ဆိုပြီး NLD ဘက်ကကန့်ကွက်တာဖြစ်ပေမဲ့အခြားနိုင်ငံရေးပါတီတွေကရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းတွေအချို့ကတော့ဒါကိုလက်မခံဘဲဝေဖန်ကြပါတယ်။အဲ့ဒီလိုဝေဖန်မှုအပေါ်ကန့်ကွက်လာတင်တဲ့တဲမှာပါတဲ့ NLD ပါတီကလွတ်တော်ကိုယ်စားလှယ်လောင်းဦးဝင်းနိုင်ကအခုလိုတုံ့ပြန်လိုက်တာပါ
။ဒီမိုကရေစီနည်းလမ်းကျသူ့ဆန္ဒသူ့သဘောထားတင်ပြခွင့်ပြောဆိုခွင့်ရှိတာပဲ။ဒီတိုင်းကတော့ဖြည့်ရဆက်ကတော့မထွက်ပါဘူး။ဒါယူရေးဆိုမြန်မာကိစ္စကိုကျွန်တော်တို့ကတော့လိုအပ်တဲ့ချက်လက်တွေတင်ပြတာပေါ့
။2015ရွေးကောက်ပွဲမှာလုံခြုံရေးရဆိုပြီးရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မိုင်းရှုနဲ့ကျေးသီးမဲဆန္ဒနယ်နှစ်ခုကပြည်သူတွေအတွက်ဒီကြိမ်ကြားဖြတ်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အကြိမ်ကြိမ်ညှိနှိုင်းခဲ့ရပြီးလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုပါတီတွေဘက်ကတင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးလုံခြုံရေးပြဿနာတစ်စုံတစ်ခုဖြစ်လာရင်ပြဿနာဖြစ်လာခဲ့တဲ့မဲယုံတွေကထွက်လာတဲ့မဲတွေကိုထယ်သွင်းရေးတွက်တာမလုပ်ဘဲထားဖို့သဘောတူညီချက်ရထားပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေဘက်ကပြောပါတယ်။အဲ့ဒီနေရာမှာနိုင်ငံရေးပါတီ၅ခုကကိုယ်စားလှယ်လောင်းတွေရှင်ပြိုင်ကြမှာပါ။ဂျာတာရီနေကညှိနှိုင်းတာမှာပါတီ၄ခုတက်ရောက်ခဲ့ပြီးတခြားပါတီဝင်တွေရဲ့သဘောထားတွေနဲ့ပတ်သက်လို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုင်းထွန်းမြတ်ကအခုလိုပြောပြပါရယ်
။တခြားပါတီတွေက2015မှာလည်းဒီလောက်ကဒီတိုင်းမရှိဘူးလို့လူတွေရေးချင်တယ်ကြ။ဟိုမဲ့ရွေးကောက်ပွဲရှေ့ဆိုင်လေရတယ်အခုချိန်မှာလည်းထပ်တော့မှာအဲ့လိုလုပ်မယ်ဆိုရင်သူတို့မဲပြီးပြန်နဲ့ခွင့်ရည်တွေဆုံးရှုံးပုံပဲအဲ့တော့ဒီဟာကိုမလုပ်ပြဘူးဆိုတာပြောသူတို့ပြောကြကြတာတော့ကြားနေပါသေးတယ်အဲ့လို
ရွေးကောက်ပွဲနီးမှာအခုလိုထပ်ပြီးကန့်ကွက်လာတဲ့အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းလင်းမြက်ကတော့အခုလိုမှတ်ချက်ပြီးဝေဖန်လိုက်ပါတယ
်စစ်တပ်မပါလို့ဘောနောရဲမပါလို့အသွေးဟန်ပြီးဘောနောအဲ့ကြောင့်ဟိုလုံထုံရေးရစိတ်မချဘူးဘောနောဒီမဲရောမှာပါအဲ့လိုပြောရတဲ့ဆိုတော့ခဏကြာဟို2010လောက်ကလေဒီပါတီတကူကပြတ်တက်နိုင်ကြတာအဲ့ဒီနေရာဒီနေရာရဲ့အကောင်လုံးအဲ့တော့ဘာတန်းတော့မကြားကြဘူးဒီအဲ့မျိုးတွေလည်းကျွန်တော်ပြန်ပြီးဆန်းစစ်ဖို့လိုတယ်အခုကြမ်းမှာအာလုံခြုံရေးလုံခြုံရေးဆိုရမှာခဏကြာတော့လုံခြုံရေးဆိုတာမျိုးမဖြစ်မပြေဖြစ်နေတယ်ဒီနေ့ခုကျွန်တော်ပြရဘယ်လောက်ထိစိတ်ချရလဲဆိုရင်ဟုတ်ပြီအဲ့ဒါကတော့ရန်ကုန်မျိုးစီတီနဲ့တကယ့် security ရှိနေမှာတော့ဖြစ်တာပဲတစ်ခါကလည်းဟိုကဲဟိုကအဖက်ကခဏက
ာဟိုတရားဝင်စာထုတ်တာရှိတယ်ဒီခဏညာပြောလို့နော်ဒီရွေးကောက်ပွဲကိုကျင်းပပါဗျာညာလာလို့လာကျင်းပကြပါစာထုတ်တာအဲ့တော့မှဟိုအမျိုးမျိုးအကြောင်းပြတယ်ဒါတော့ခဏညာဆိုရွေးကောက်ပွဲကိုပြည့်ချင်တယ်လို့ပြည့်ချင်လို့လုပ်တယ်လို့ပဲကျွန်တော်သဘောပေါက်တယ်အဲ့လိုတော့
ကန်ကောလာတင်ထားတဲ့နေရာတွေကတော့မိုင်းရှုမြို့နယ်တွေကနောက်အပ်ကျေးရွာအုပ်စုကွန်ချောင်းကျေးရွာအုပ်စုနဲ့မော်မေ့ကျေးရွာအုပ်စုတွေပါဒီကျေးရွာအုပ်စု၃ခုမှာမဲပေးနိုင်မဲ့မဲဆန္ဒရှင်ဥယျာဉ်9000နီးပါးရှိနေပြီးဒီရေအတွက်ဟာမိုင်းရှုမဲဆန္ဒနယ်တစ်ခုလုံးကမဲပေးနိုင်သူမဲဆန္ဒရှင်အရေအတွက်ရဲ့10ရာခိုင်နှုန်းပမာဏလောက်ရှိနေတာပါမိုင်းရှုမဲဆန္ဒနယ်တစ်ခုလုံးမှာမဲယုံအရေအတွက်90နီးပါးရှိနေပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ကတော့9000နီးပါးရှိပါတယ်ရှင်
မိခသတင်းပေးပို့ထားတာပါခုတစ်ခါမှာတော့ရခိုင်တီတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးချက်အစီအခံစာရုံးနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကွင်းစင်လေးလာခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအစီအခံစာပါအချက်တွေနဲ့တူတာတွေရှိတယ်လို့ကွဲလဲတာတွေလည်းရှိတယ်လို့ကော်မရှင်အဖွဲ့ဝင်တဦးက VOA ကိုပြောပြပါဗျာကော်မရှင်တွေ့ရင်မူဥစော်မြင့်ဖေဦးဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကို9ရက်ကြာတွားရောက်ခဲ့ပြီးတော့အခုဒီနေ့ကြာသပတေးနေ့မှာတော့ကော်မရှင်ဥက္ကဋ္ဌဒုသမရဦးမြင့်ဆွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီချိန်လေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ဒုတိယသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တို့ဟာမတ်လ18ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်စခန်း3ခုကိုတွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တာပါကော်မရှင်ရဲ့ကွင်းစင်းလေးလာမှုတွေအရာတွေ့ရှိချက်တွေဟာကုလသမဂ္ဂအစီရင်ခံစာတွေထဲမှာပါတဲ့အချက်တွေနဲ့တူတာတွေရှိသလိုကွဲလွဲတာတွေလည်းရှိတယ်လို့ခီးစဉ်မှာပါသွားတဲ့ကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေကပြောပါတယ
်သူကစစ်ဆေးချက်တွေပေါ်မှာဘယ်စစ်ဆေးချက်ဟာသူ့ပြုံးတတ်ပါတဲ့ဆိုတဲ့စစ်ဆေးချက်ကတခုသူ့ပြုံးပြီးတော့မရင်းကျင်ပါတဲ့ဆိုတာတခုနောက်တစ်ခါဘာသာရေးရခွဲခြားမှုလုပ်ပါတဲ့ဆိုတာတခုစစ်ဆေးချက်တွေဟာအများကြီးပဲအဲ့အရာတွေကိုပေါင်းပြီးတော့ least toEthnic cleansing ဆိုပြီးတော့သူကဒီလို They are very worried about ethnic cleansing ဆိုပြီးတော့သူဒီလိုသွားလိုက်တာဟုတ်ကျွန်တော်တူးချင်းအနေနဲ့ကျွန်တော်မပြောချင်ပါဘူးကျွန်တော်တို့အဖွဲ့အနေနဲ့ကျွန်တော်သုံးသပ်ပြီးတဲ့ခါမှာကျွန်တော်တို့ပြောပါမယ်အဲ့တော့ကျွန်တော်တို့လည်းမတူတဲ့ချက်တွေရှိတယ်လို့မတူတဲ့ချက်တော့များတယ်တူတဲ့ချက်တွေလည်းရှိပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့လေ့လာတွေ့ရှိချက်တွေနဲ့ကုလသမဂ္ဂအစီရင်ခံစာပါအချက်တွေဘာတွေကွဲလွဲပြီးဘာတွေတူတယ်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့လာမယ့်ဧပြီလအတွင်းထုတ်ပြန်မယ့်ကော်မရှင်ရဲ့အစီရင်ခံစာထွက်လာမှသိနိုင်မှာဖြစ်ပါတယ်။မောင်နှောအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေအနေနဲ့နိုင်ငံတကာရွှေ့ပြောင်းသူများဆိုင်ရာအဖွဲ့ IOM ရဲ့စီစဉ်ပေးမှုအရဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်တဲ့အခါဒုက္ခသည်တွေအနေနဲ့မျက်နှာမပေါ်ကြဘူးလို့ဆိုပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေကအခုလိုပြောပါတယ
်တို့ကန့်သတ်ထားတဲ့အတိုင်းပဲတို့သုံးတဲ့နီးပေါ့လေစံနှုန်းအတိုင်းပဲကျွန်တော်တို့နဲ့ဒုက္ခသည်နဲ့တွေ့တဲ့အခါမှာကြားထဲမှာကျွန်တော်တို့ကလိုက်လာခြားထားတာပေါ့စတိုရီတွေကတော့ကျွန်တော်တို့မောင်းတော့မှကြားခဲ့တဲ့စတိုရီတွေအတိုင်းပါပဲစတိုရီတိုင်းပါပဲသို့တော်လည်းပဲဟိုကပို့ပြီးတော့ realistic ဖြစ်တာပေါ့ဒီကတော့ realistic ဖြစ်တယ်မဖြစ်ဘူးလို့တော့မပြောလို့သို့တော်လည်းပဲအဲတမျိုးပဲလေတမျိုးပဲဘာလို့လဲဆိုတော့သူကရွာဦးပြောပါဆိုလဲရွာနာမည်ကကျွန်တော်တို့သိတဲ့ရွာနာမည်မဟုတ်ဘူးအဲဒါမျိုးဖြစ်ပြီးဘယ်တော့ကခမားဒီဦးပြေးလာတယ်အဲ့ဒီဖြစ်ဖြစ်ကဘယ်တော့မှဖြစ်တယ်လဲဆိုလို့ရင်အဲ့ဒီအချိန်ကာလကလည်းရသော်ဖြစ်မှန်မှန်ညာဘူးလေ
စင်းရဲတဲ့ရခိုင်ပြည်နယ်ကမတူကွဲပြားတဲ့လူမှုအတိုင်းအဝန်ရဲ့ပြဿနာကိုလူခွင့်ရေးပြဿနာတစ်ခုဖြစ်ပဲရှုမြင်လို့မရပဲအခြားလူမှုစည်းဝါးပြဿနာတွေကိုပါကြုံတွေ့နေရတာဖြစ်တယ်လို့ဦးစုံမြင့်ဖေကပြောပါတယ
်စင်းရဲမှုကလကနောက်ွယ်မှာအလုံးရက်တည်နေကြတာပါဒီ community တွေကသူတို့ community တခုနဲ့တခုနဲ့လည်းမတည့်ကြဟိုရန်လိုတယောက်တစ်ယောက်နည်းနည်းလို့ပေါ့နှစ်ပေါင်းရှိကြစွာအဲသူတို့ hatred တွေပေါ့လေအမုန်းတရားတွေကြီးခဲ့ကြတာ။တထိုင်နဲ့တခုတည်းနဲ့ human right abusers တို့ radi တခုလေးနဲ့ရှင်းလိုက်ုံနဲ့မရပါဘူး။ economic problem တွေရှိတယ် social problem တွေရှိတယ်။အများကြီးပဲပြဿနာတွေကလေ။ကြည်ကြည်ပြန့်ပြန့်ကြည့်ဖို့ကောင်းပါလေ
။ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းဒါကာမြို့မှာနိုင်ငံတကာရွှေ့ပြောင်းသူများဆိုင်ရာအဖွဲ့ IOM နဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံ UNHCR ဌာနကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်ဗူဒီတောင်နယ်စပ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်စခန်းတွေကိုနှစ်ဖွဲ့ခွဲပြီးရေပြင်အခြေအနေတွေကိုတွားရောက်လေ့လာခဲ့တာဖြစ်သလိုမောင်တော်နယ်စပ်ကိုကွင်းစင်လေ့လာရေးတွားခဲ့တဲ့ကော်မရှင်အဖွဲ့ဝင်တချို့လည်းမတ်လ21ရက်နေ့ကရန်ကုန်ကိုပြန်လည်ရောက်ရှိလာခဲ့တာဖြစ်ပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်တွန်းထားသလိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာလည်းနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ပြောဆိုခဲ့တာရရှိပေမဲ့မြန်မာအစိုးရဘက်ကတော့ညှင်းဆုပ်ထားတာလည်းရှိပါတယ်ရှင်
။မမြင်ခံသတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့ UNHCR မဟာမင်းကြီးကမြန်မာဒုက္ခသည်တွေရေးဆွေးနွေးမဲ့သတင်းကိုတင်ဆက်ပေးခြင်းပါတယ်။ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကထိုင်းနိုင်ငံကိုရှီသတင်းပတ်ထဲမှာလာရောက်မှာဖြစ်ပြီးတော့မြန်မာဒုက္ခသည်အရေးဆွေးနွေးမှာဖြစ်သလိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာမှာဖြစ်ပါတယ်။ UNHCR အနေနဲ့ဒုက္ခသည်တွေကိုမိမိဆန္ဒနဲ့နေရပြန်နိုင်ရေးအတွက်စီစဉ်ကြမယ်ဆိုရင်တော့ဒုက္ခသည်တွေဘက်ကလည်းအာမခံချက်ရှိတဲ့အကူအညီထောက်ပံ့မှုတွေလိုအပ်တယ်လို့ပြောပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မဲအီမာကသတင်းပေးပို့ထားပါတယ်ရှင်။
UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာရှေ့သတင်းပတ်အတွင်းမှာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေကိုလာရောက်ပြီးမြန်မာဒုက္ခသည်တွေကိုမိမိသဘောဆန္ဒအတိုင်းနေရပြန်ပို့ပြီးတိုင်းပြည်မှာဖြစ်နေသူတွေကိုတရားဝင်နေထိုင်ခွင့်ပြုရေးနဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုစတဲ့အကြောင်းအရာတွေကိုဦးစားပေးဆွေးနွေးဖို့ရှိနေတာပါဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်လို့ကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကအခုလိုပြောပြပါတယ်
တော့ကျွန်တော်တို့တကယ်တော့ပြန်နေတယ်။ပြန်နေတော့အခြေအနေအဲမှာတော့အခုကပြန်လို့ရှိရင်အကူအညီရဖို့ကတော့တော်တော်ခက်ခဲတယ
်။
ဥပမာပေါ့ကျွန်တော်တို့ပြန်လို့ရှိရင်ဆိုတော့အခြေအနေပြေလို့ရှိရင်ကျွန်တော်တို့လူရရပြန်မယ်လေ။ဒီခုတည်းရှိရတော့ဘာမှမရဘူး။ဘောကျွန်တော်လူကျင်တာဖတ်ဖတ်မှုပေါ့နော်။ဒီနေ့စာတွေ့လာနေနေ့တွေ့လာသူကဘာမှမရဘူးကျွန်တော်တို့လူရတဲ့အားလည်းမရသေးဘူးသူ
က။ဖတ
်ဖတ်မှုရှိလို့ရှိရင်သူကအမှားကြလို့ရှိရင်တော့ကျွန်တော်တို့လည်းတော့ပြန်ပါပဲအခုကထပ်ပတ်မှုမရှိလို့ရှိရင်ကျွန်တော်တို့လည်းလည်းပြန်လည်းမရဘူးဒါကြဆိုရင်ကြိုင်လဲဟိုအိမ်တွေပါတယ်ဆောက်ဖို့ကလည်းဟိုပါစိတ်မရှိဝါမရှိတဲ့အဲ့ဒီခက်ခက်နေတဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တော်တော်ခက်ခဲနေကြုံရမှာလေ
နိုင်ငံရေးစီးရေးအခြေအနေတွေကြောင့်တိမ်းရှောင်လာရင်းနဲ့ဒုက္ခတွေဖြစ်လာရသူတွေကတော့ပွင့်လင်းမြင်သာစွာတရားဝင်တာဝန်ယူမှုတာဝန်ခံမှုတွေနဲ့ဒုက္ခသည်တွေကိုပြန်လည်ခေါ်ယူမှသာဒုက္ခသည်တွေအနေနဲ့ပြန်ရဲမှာဖြစ်တယ်လို့လဲဆိုပါတယ်။အ
ဲ့တော့ပြည်တော်စုအစိုးရမခေါ်ဘဲနဲ့ကျွန်တော်တို့အနေနဲ့မပြန်ရဲဘူး။ဒီဒုက္ခသည်တွေကိုပြန်ဖို့အတွက်တို့လက်ခံပြီဆိုလို့ရှိရင်နောက်ကျောင်းပြန်ကဲတော့ဥပဒေအာဏာပြောင်းခြင်းမရှိရဆိုတဲ့အမိန့်အဲ့ဒါကကျွန်တော်တို့အတွက်အမှတ်ကဖြစ်ပေးနိုင်တဲ့အချက်ဖြစ်တယ်။ဒုတိယအချက်ကဒုက္ခသည်တွေပြန်တဲ့အခါမှာဒုက္ခသည်အရေးအတွက်တော်ဝင်ယူနိုင်တဲ့ပြန်လည်နေရာချထားရေးဆိုတဲ့နေရာမှာအထောက်ကူပေးနိုင်တဲ့အချက်လက်တွေပုံလေးမြင်လာမှုရှိမှသာလျှင်ကျွန်တော်တို့အနေနဲ့အဲ့လိုပြန်ဖို့အတွက်ကျွန်တော်စဉ်းစားမယ်
။ထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းကဒုက္ခသည်65ဦးကတော့အစိုးရတည်တက်လာပြီးပထမဆုံးအထုပ်အနေနဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကနေရရင်းကိုမိမိဆန္ဒလျောက်ပြန်ခဲ့ကြတာပါ။မတ်လ22ရက်နေ့ကမြန်မာအစိုးရကလုပ်ခဲ့တဲ့မြန်မာဒုက္ခသည်များနေရပြန်လာရေးပြန်လည်ဝင်ဆက်နိုင်ရေးစကားဝိုင်းမှာတော့ UNHCR ရဲ့ဌာနဆိုင်ရာကိုယ်စားလှယ်နဲ့အတူမြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးနဲ့နေဆက်ရေးရာဝန်ကြီးတွေလည်းတက်ရောက်ခဲ့ကြတာပါဒီဆွေးနွေးပွဲအတွင်းမှာဒုက္ခသည်တွေနေရပြန်ရေးအတွက်သိခါရှိစွာနဲ့လုံခြုံမှုရှိစွာပြန်နိုင်ရေးလှုံ့ဆော်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ဒါအပြင်နေရပြန်ဒုက္ခသည်တွေအတွက်2016-2019ဘဏ္ဍာရေးနှစ်မှာနေဆက်ရေးရာဝန်ကြီးဌာနကနေကြံ့ငွေပေါင်း3,250အသုံးပြုပြီးတံပိုးနဲ့အင်အားတွေဆောက်လုပ်ပေးတာတွေအချုပ်ဆက်များပေးတာတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအစိုးရအနေနဲ့ဒုက္ခသည်အရေးနဲ့ပတ်သက်လို့ကရင်ချင်းမွန်ရခိုင်ရှမ်းတနင်္သာရီပဲခူးစတဲ့တိုင်းနယ်ပြည်နယ်တွေမှာအမေရိကန်ဒေါ်လာ 18.4 သန်းနဲ့စီမံကိန်းသက်တမ်း3နှစ်လှုပ်ဆောင်ဖို့အတွက်လည်းစီစဉ်ဆောင်ရွက်နေတဲ့အကြောင်းကိုလည်းဖော်ပြထားတာပါပြီးခဲ့တဲ့နှစ်ကမိမိဆန္ဒနဲ့နေရပြန်ခဲ့တဲ့ဒုက္ခသည်တချို့ကိုတော့အစိုးရအစီအစဉ်နဲ့တံပိုးနဲ့အင်ယာဝယ်ယူခွင့်ပေးတာတွေစောက်လုပ်ပေးတာတွေရှိတယ်လို့ဆိုပေမဲ့တချို့ဒုက္ခသည်တွေကတော့အဲ့ဒီခံစားခွင့်တွေမရခဲ့ဘူးဆိုပြီးနိုဘိုဒုက္ခသည်စခန်းမှာ၈နှစ်ကြာခိုလုံခဲ့ပြီးရခိုင်ပြည်နယ်ကိုပြန်သွားခဲ့တဲ့ဦးစောရွှေကအခုလိုပြောပါတယ်
။ဒီကပြန်လဲဝယ်ယူချက်ကခေါ်လို့တော့မတည်ဘူးဘာမှသိစရာမရှိဘူးလို့အကြောင်းပြန်တယ်ကျွန်တော်စီကိုလည်းမပြန်ဘူး UNHCR ကိုပြန်တယ်ကျွန်တော်တွေးပါမလားလို့ပြောတယ်ဆိုတော့ကျွန်တော်အဲတိတောက်ပဲမောတယ်ညောင်းတယ်ကျွန်တော်တို့ကဒီမှာရက်စအစိုးရတက်တည်ဆိုတော့အာရပါရနဲ့ကျွန်တော်တို့ကဟိုအစိုးရဆိုပြီးတော့လာတာဒီမှာခေါ်လို့တော့မတွေ့ဘူးတခိုက်တည်းနေမှာဆိုကျွန်တော်တယောက်ကလေးပါတာ
ထိုင်းမြန်မာနယ်စပ်မှာကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်3သိန်းခွဲကျော်ခိုလုံနေထိုင်နေပါတယ်ရှင
်မင်းမတင်ပြပို့ထားတာပါခုတစ်ခါမှာတော့အမေရိကန်နိုင်ငံမှာလာရောက်ခိုလုံသူတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ် မိမိလုံချုံရင်ဝင်ကြီးဌာနဝင်ကြီး John Kelly ကအထောက်အထားမရှိတဲ့တခြားနိုင်ငံကဝင်လာသူတွေကိုဖျားเจ้าတွေလို့မဖြစ်တဲ့နေရာတွေမှာဖမ်းဆီးမှာမဟုတ်ဘူးလို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံတဝန်ဖျားเจ้าဝတ်ပြုဆူတောင်းပွဲတွေမှာသမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်ပြီးတော့ချက်ချင်းပြန်ဖို့ခံရဖို့ချိန်ချောက်ခံထားရတဲ့တခြားနိုင်ငံကဝင်လာသူတွေကိုခေါလုံခွင့်ပေးဖို့လူထုလှုပ်ရှားမှုတွေဖြစ်လာခြင်းမှာပဲအခုလိုပြီးခဲ့တဲ့ဘက်ကထုတ်ပြောလိုက်တာဖြစ်ပါတယ်။ဖျားเจ้าပေါင်း800ကျော်နဲ့ဘာသာရေးစုဝေးမှုတချို့ကနေသူတို့နေရာတွေဟာခေါလုံခွင့်ပေးထားတဲ့နေရာတွေဖြစ်တယ်လို့ကြေညာလိုက်ပြီးတော့တခြားနိုင်ငံကနေလာပြီးတရားမဝင်နေထိုင်သူတွေကပြန်ပို့မခံရရေးလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီအကြောင်းကို VOA သတင်းတောက် Bill Roger ပေးပို့တဲ့သတင်းကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။ Washington DC မြို့လယ်က Also Unitary လို့အမည်ပေးထားတဲ့ဖျားเจ้าရဲ့တင်းငွေတွေဝတ်ပြုပွဲကိုရောက်လာတဲ့သူတွေကတစ်မျိုးလုံးနဲ့အနီးအနားတဝိုက်ကပါ။ဖျားเจ้าတချင်းတန်ကိုဘာသာရေးယုံကြည်မှုတွေညီညွတ်မှုတွေအပြင်နဲ့ဝိုင်းဆိုနေကြပြီးနိုင်ငံရေးအဆင့်ကိုလည်းတက်လှမ်းလာနေပါတယ်။ဝတ်ပြုသူတွေထောက်ခံမှုနဲ့ဖုန်းတော်ကြီး Robert Hardis ကဒီဖျားเจ้าဟာခိုလွန်ရာဖျားเจ้าဖြစ်တယ်လို့ဆိုလိုက်ပြီးတခြားနိုင်ငံကဝင်လာပြီးတရားမဝင်ဖြစ်နေရသူတွေအတွက်ပါလို့အခုလိုဆိုလိုက်ပါတယ
်။ These immigrants in our neighborhood or there are neighbors there are
ကျွန်တော်တို့ရပ်ကွက်တဲမှာရှိနေတဲ့ဒီတခြားနိုင်ငံကရောက်လာသူတွေကကျွန်တော်တို့ရဲ့အင်းကြီးတွေပါ။သူတို့ကကျွန်တော်တို့ရဲ့မိသားစုဝင်တွေဖြစ်နေပါပြီ။ကျွန်တော်တို့ရဲ့လုပ်ဖို့ကင်ဘက်တွေမိတ်ဆွေတွေလည်းဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့နဲ့နီးစပ်တဲ့သူတို့တွေနဲ့တညီတညွတ်ထဲရှိနေကြအောင်ယက်တီပြလိုပါတယ
်။ဒီ also unitary ဖျားเจ้าဟာ1980ခုနှစ်တုန်းကအမေရိကတိုက်အလဲပိုင်းကနေစစ်ပွဲတွေကြောင့်ပြေးလာရသူတွေအတွက်ခိုလုံရာဖြစ်ခဲ့မှုပါတယ်။ဒီနေ့မှာတော့သမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒဆန့်ကျင်နိုင်ငံလုံးဆိုင်ရာကိုယ်ရက်မှာအဖွဲ့အဝင်တစ်ခုဖြစ်လာနေပါတယ်။အခုလိုသမိုင်းဆင်လာရှိခဲ့တာကိုဘာသာရေးခြေခံပီကိုနိုင်ငံရေးကိုယ်ရက်ကဖုံးတော်ကြီးDrain Rister ကဆက်ရှင်းပြပါတယ
် This is a part of the American fabric when we feel
ခုလိုခလုံးကွင်းပေးတာကအမေရိကန်သွေးသားထဲမှာရှိနေပြီးသားပါလူတွေမတရားလုပ်ခံရတယ်လို့ခံစားမိတိုင်းဘာသာရေးအဖွဲ့တွေကသူတို့ကိုကာကွယ်ပေးဖို့နေထိုင်ခွင့်ပေးဖို့နောက်မျှော်လင့်ချက်တွေပေးနိုင်မှုကြိုးပမ်းဆောင်ရွက်ပေးလို့ရှိပါတယ
်တကယ်တော့အခုချိန်ထိနိုင်ငံတော်ဝန်ဖျားเจ้าတွေမှာလက်တဆုပ်စာပဲရှိသေးတဲ့လူတွေပဲခလုံးကွင်းယူထားကြောင်းသိရပါတယ်ဒါပေမဲ့ also ဖျားเจ้าမှာတော့အခုချိန်ထိခလုံးလာသူမရှိသေးပါဘူးဒါပေမဲ့ဒီเจ้าကဝတ်ပြုသူတွေအနေနဲ့ကတော့ကုညီဖို့အသင့်ဖြစ်နေကြပါပြီ။ဒီเจ้าကနယ်မြေခံစီယုံရေးမှူး Brenda Baron က
We are working to figure out how do we
ဟိုကောင်းတဲ့ကဘာကြီးဖြစ်စေဖို့အတွက်ကျမတို့ရဲ့အင်အားတွေလုံနိုင်စွမ်းတွေကိုဘလို့ဝိုင်းဝန်းစုစည်းပေးကြမလဲဆိုတာကိုကျမတို့စူးစမ်းပြီးတော့နီလန်ရှာနေကြတာပါ။ကျမတို့လိုချင်တဲ့ကဘာကြီးဖြစ်ဖို့အတွက်ကျမတို့အတွက်နေချင်းစရာကောင်းတဲ့ကဘာကြီးဖြစ်လာဖို့ပေါ့ရှင်
။စေတနာဝန်ထမ်းတွေကလည်း All Souls ဖျားเจ้าကတင်တန်းတွေတက်ပြီးအထောက်အထားမရှိသူတွေအဖမ်းမခံရအောင်ပြန်ဖို့မခံရအောင်ဘလို့ဝိုင်းကူနိုင်မယ်ဆိုတာကိုလေ့လာနေကြပြီးသူတို့အရေးအတွက်ကလည်းများလာနေပါတယ်မျှော်လင့်ချက်ရှိစရာစကားတွေလည်းကြားနေရပါတယ်ပီကိုနိုင်ငံရေးကွန်ရက်ကဒါရိုက်တာရိုက်စတာကဆက်ပြီ
း Thank you for the places that you have
ခုလိုမြင့်မြတ်တဲ့လုပ်ငန်းတွေကိုဒီနေရာမှာကျွန်တော်တို့ပံ့ပိုးပေးနိုင်ဖို့ခွင့်ပြုပေးတဲ့အတွက်ဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းမိပါတယ
်ဒါပေမဲ့သမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုထောက်ခံသူတွေကတော့ခိုလုံခွင့်မပေးနိုင်ပါဘူးဒီတန်တွေကတော့နိုင်ငံခြားကဝင်မလာနိုင်အောင်တတိုင်းခတ်မယ်လို့ကြွေးကြော်နေကြတာပါသူတို့အနေနဲ့တရားမဝင်ဝင်လာသူတွေကိုပြန်ပို့ဖို့အစိုးရအနေနဲ့တိုးမြင့်လှုပ်ဆောင်စေချင်ကြတာပါသမ္မတ Trump ကိုထောက်ခံတဲ့ John Beckendorf က
အခုဒီမှာတရားမဝင်ရောက်နေသူတွေတချို့အတွက်ဒုက္ခရောက်စေပေမဲ့ရေရှည်မှာတော့ဒါကအကျိုးရှိလာမှာပါ
နောက်ထောက်ခံသူတူဖြစ်တဲ့ Amado Salinas ကလည်း
People have to understand we are a nation
လူတွေနားလည်ထားဖို့ကဒီနိုင်ငံကဥပဒေရှိတဲ့နိုင်ငံဖြစ်ပါတယ်ဥပဒေသာမရှိရင်အကုန်လုံးကမောက်ကမဖြစ်ကုန်မှာပါ
အခုအချိန်မှာတော့အမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့သူ့ဝန်တန်းတွေပေါ်ကာလကြာရှည်ထိမ့်သိမ့်လာတဲ့ညွှန်ကြားချက်ဖြစ်တဲ့ဖျားเจ้าတွေစာတင်เจ้าတွေနဲ့ဆေးရုံတွေကိုဝေမဖမ်းဖို့အမိန့်ထုတ်ထားပါတယ်ဖုန်းကြီးဟာဒီစ်ကလည်းဒီညွှန်ကြားချက်မပြောင်းဖို့မျှော်လင့်တယ်လို့ဆိုပါတယ
် I think that the religious institutions
ကျွန်တော်ထင်ပါတယ်အမေရိကမှာရှိတဲ့ဘာသာရေးအဖွဲ့အစည်းတွေဟာဒီကိစ္စမှာဆိုးရရဲ့အာဏာစက်ကိုရဲရဲချင်းရင်ဆိုင်သွားပါတော့မယ
်အခုလိုမျှော်လင့်တာမျိုးက All Souls ဖျားเจ้าတစ်ခုလုံးမှာဖြစ်ပေါ်နေပြီးသူတို့ရဲ့ကူညီဖိမမှုတွေနဲ့နေသစ်ကိုရောက်လာမှာပါလို့ယုံကြည်နေကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညနေ5နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်တာရှင်များရှင်၂၀၁၈ခုနှစ်မတ်လ23ရက်ကြာတာရင်းနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော
့နိုင်ငံမှာပြောရမှာဆိုရင်တော့အသက်60ဒေါ်လာတဲ့သူတွေမှာဆိုရင်50ရာခိုင်နှုန်းကျော်ကျော်တော့ကအမျိုးသားရောအမျိုးသမီးရောက
အိဆက်ချင်းပတ်သက်တဲ့ပတ်သက်ပြီးတော့ဒေါက်တာညဝင်းကျော်ကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနားဆင်ကြမှာပါ။ဒါပြင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တိုင်းရင်းသတင်းလွှာစတွေကိုလည်းနားဆင်ရဖို့ရှိပါသေးတယ်။အခုရင်ဆုံးတော့ကျမရေးခဏကိုကြည့်အောင်ပါ။ဒီတစ်ပတ်အတွက်ကျမရေးခဏမှာတော့တက်ကြီးရွယ်ဝအိဆက်ချင်းပတ်သက်အကြောင်းတင်ဆက်ထားပါရစေ။မြန်မာနိုင်ငံမှာအသက်65နှစ်ကျော်လာသူတွေရဲ့50ရာခိုင်နှုန်းဟာဒီအိဆက်ချင်းပြဿနာနဲ့ဆင်းရုံဆေးကနေမှလာပြရလေရှိတယ်လို့ကျမရေးပညာရှင်တွေကပြောပါရစေ။ဒီတက်ကြီးအိဆက်မှုပြဿနာဘလို့ကြောင့်ဖြစ်လာတယ်လဲ။ဘလို့ကာကွယ်ကူတာနိုင်ပါသလဲဒီအကြောင်းကိုတက်မရော်စေးတက်ကတို့စိတ်ကျမ်းမာပညာဌာနပေါမောက်ခဌာနမှုနဲ့ဥနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ပေါမောက်ခဒေါက်တာညံဝင်းကျော်ခင်ဗျာတက်ကြီးရွယ်ဦးတွေမှာအိတ်ဆက်ချင်းနဲ့ပတ်သက်တဲ့ပြဿနာတွေဖြစ်တာမြန်မာနိုင်ငံမှာဘလောက်ထိဖြစ်တဲ့နေကြရှိလဲဆရာကြီ
းမြန်မာနိုင်ငံမှာပြောရမှာဆိုရင်တော့အသက်60ကျော်လာတဲ့သူတွေမှာဆိုရင်50ရာခိုင်နှုန်းကျော်ကျော်တော့ကအမျိုးသားရောအမျိုးသမီးရောကအိတ်ဆက်ချင်းနဲ့ပတ်သက်တဲ့ပြဿနာတွေကိုကျွန်တော်ဆေးရုံဆေးခန်းတွေကိုအများဆုံးရောက်လာတာကြပါလိမ့
်ဟုတ်ကဲ့ဆရာဒီတက်ကြီးရွယ်တွေမှာဒီအိတ်ဆက်ချင်းပြဿနာကျင်းရတာကဘလို့ပုံစံဖြစ်ရတာလဲဆရာကြီ
းပုံမှန်အတိုင်းဆိုရင်ကျွန်တော်တို့ကအဲ့တော့သူတို့ရဲ့အိတ်ဆက်တဲ့အည်သွေးပြည့်အိတ်ဆက်ချင်းပုံစံနဲ့ရရမှာဖြစ်တယ်လို့နေ့ဆိုရင်လလန်းစန်းစန်းကြည့်ရမယ်ညဆိုအိတ်ချက်မယ်ဆိုတာပုံမှန်အဲ့လားဒီနေ့ကိုအနည်းဆုံး7နာရီလောက်တော့ကောင်းကောင်းအိတ်ဆက်မှုပြင်းပြချိမှအရင်မပြတ်မှအရင်မဟုတ်ဘူးဆိုလို့ရှိရင်ဆိုတော့နေရင်မှအိတ်ငိုက်တာအပြင်ဉာဏ်ကြီးနဲ့ပတ်သက်တဲ့ဟာတွေတခြားသွန်ဆောင်ကြီးတွေကျဆင်းလာတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်ခင်ဗျအဲ့ပုံမှန်အိတ်ဆက်မှုမှာ REM sleep လို့ခေါ်တဲ့ rapid eye movement ပေါ့လေမျက်လုံးအမြန်နှုတ်တဲ့အိတ်ဆက်ချင်းဆိုတာရှိတယ်အဲ့ဒါကစညာလုံးအိတ်ဆက်တာတွေရဲ့25ရာခိုင်နှုန်းလောက်ကမျက်လုံးအမြန်နှုတ်တဲ့အိတ်ဆက်ချင်းပဲအဲ့ဒီအချိန်မှာအိမ်မက်တွေပါတယ်မက်တယ်နှလုံးပုံနာတွေညံနေတဲ့ကြူတာတွေညံနေအဲ့ဒါပြီးရင်တော့ non REM sleep လို့ခေါ်တဲ့မျက်လုံးအမြန်မနှုတ်တဲ့အိတ်ဆက်ချင်းပေါ့အဲ့ဒီဟာကိုအဆင့်၄ဆင့်ခွဲထားပြီးတော့ညရဲ့အစိုးပိုင်းတွေမှာဖြစ်တယ်အဲ့တော့ဂျားရီထဲမှာသို့တော့မျက်လုံးအမြန်နှုတ်တဲ့အိတ်ဆက်ချင်းကမိနစ်90ကိုတစ်ခါတစ်ခါဝင်းဝင်းလာတာကိုသူကတွေ့ရတယ်အဲ့တော့အဲ့လိုအိတ်တဲ့ခါမှာလူကြီးတွေမှာအသက်ကြီးလာတဲ့အခါကျတော့အိတ်ဆက်ချင်းတွေကအရေးဝောင်းဝန်နဲ့မကြာခဏကြဲအိတ်ကျဉ်လို့ဖြစ်တာတွေရှိသလိုသူတို့ရဲ့အိတ်သက်ချင်းရဲ့ non aryan sleep ရဲ့အမြင့်ဆုံးအဆင့်တွေတဲ့အဆင့်3အဆင့်လေးတွေကသူတို့မှာတူတောင်းတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီတက်ကြီးရွယ်ဖြစ်လာတဲ့အချိန်မှာအိတ်သက်ချင်းပြဿနာကဘာကြောင့်ဖြစ်ရလဲ
အကြောင်းမျိုးကြောင့်လို့ပဲပြောမှာပေါ့လေဘူရင်းပေါ့ primary sleep ဖြစ်ဆိုတာတွေထဲမှာဘာပါလဲဆိုတော့သွားတော့ပြည့်နေ့မှာလည်းနဲ့စမ်းနေရမယ်ညမှာအိပ်ရမယ်ဆိုတော့ပုံစံပြည့်ရင်းသွားတဲ့ဝေဒနာတွေရှိတယ်တချို့က sleep apnea လို့ခေါ်တဲ့အသက်ကြီးတန်းကြောင့်မှပိတ်ထူတာကြောင့်ဒါမှမဟုတ်လည်းအုံနောက်ထဲကနေထိန်းထုတ်တဲ့နေရာမှာဒီအသက်ကြီးတာကိုသွားပြီးတော့ဖိလို့ဖြစ်တဲ့ sleep apnea ဆိုတာ၄ရှိတယ်။ rest excess syndrome ဆိုလိုတဲ့ခြေထောက်အမြန်လှုပ်ရှားတဲ့ဟာတွေ periodic limb movement တွေဆိုတာလို့ခေါ်တဲ့ခန္ဓာကိုယ်ခြေတွေလက်တွေညညမှာလှုပ်ရှားတဲ့ဝေဒနာတွေ REM behavior တွေဆိုတာလို့ခေါ်တဲ့နေလုံးအမြန်လှုပ်တဲ့အိတ်သက်ခြင်းမှာအပြုမူတွေတွေတဲ့ယောဂါတွေလည်းရှိတတ်တယ်။ဒါတွေမှာနာကျင်မှုတစ်ခုခုကြောင့်မအိတ်တာရှိသလိုအာယုံရောယောဂါတွေမှာ Parkinson's disease တို့ Alzheimer တို့လိုကြောင်းအိတ်သက်မှုပြဿနာဖြစ်တာတွေနှလုံးယောဂါတွေအစာရင်နဲ့ဥလမ်းကြောင်းယောဂါတွေအဆုတ်လမ်းကြောင်းယောဂါတွေဒါအပြင်စိတ်ကျန်းမာရေးပြဿနာတွေသွေးစိတ်တုံတာစိတ်တက်ကြတာငယ်ပြန်မှန့်ညံမေးလျော်တဲ့ယောဂါတွေဒီယောဂါတွေကြောင့်ဖြစ်တတ်တယ်လို့သိဝါတွေနဲ့တခြားပစ္စည်းတွေကြောင့်လည်းဖြစ်တတ်တယ်ဥပမာအရက်တို့ anticholinergic drugs တွေစိတ်တက်ကြတာကိုတက်တာစီတဲ့စီးတွေသွေးပေါင်ရင်ကြအောင်လုပ်ပြီးတဲ့စီးတွေကဖိန်းတို့ corticosteroid တို့စီးစေးတို့ဒိုင်ရင်စေးမျိုးတို့နော်လီဘိုတို့ပါတို့နီကိုတင်းတို့ဖိလိတ်တို့ဟာမျိုးစံပေါ်မှာတက်စီဒီကြီးရလေအိတ်ဆက်ချင်းကိုပြဿနာမိတယ်လို့ poor sleep habit လို့ခေါ်တဲ့အိတ်ဆက်တဲ့ပုံစံမမှန်လို့ sleep hygiene မကောင်းလို့ပေါ့လေဖြစ်တတ်တဲ့အိတ်ဆက်ချင်းပြဿနာတွေဆိုပြီးတော့ခွဲ ဖိတ်ထားနိုင်ပါတယ်
ဟုတ်ကဲ့ဆရာတော့အခုလိုဒီဖြစ်ရခြင်းအကြောင်းတွေကမျိုးစုံပါဆရာတော့အများပြားရှိတဲ့အခါကျတော့ဒီကာကွယ်နိုင်တဲ့အနေထောက်ဘယ်လိုရှိလဲ
ကာကွယ်မယ်ဆိုလို့ရှင်တော့ဒီအိတ်ဆက်ခံနဲ့ပတ်သက်တဲ့အာဟုဆိုတော့ပြောတယ် poor fit habit နဲ့ property habit ဖြစ်အောင်လုပ်ရမှာပေါ့လေအိတ်ဆက်တဲ့ပုံစံဟိုမှန်အောင်အိတ်ချိန်မှန်မယ်ထချိန်မှန်မယ်ပုံမှန်ဖြစ်အောင်လေ့ကျင့်ထားမယ်ပြီးလို့ရှင်အိတ်ရာထဲမှာအကြာကြီးနေပြီးတော့လာတယ်လီဗီရှင်းကြည့်တာတို့တောက်ဖတ်တာတို့ဒါမျိုးတွေမလုပ်ခဲနဲ့အိတ်ရာကိုအိတ်ဖို့အတွက်ပဲသုံးရမယ်နောက်တစ်ခုကမအိတ်ခင်မှာလည်းခြေချော့တဲ့လုပ်လေးတွေပဲဟုတ်လားဖြည်းဖြည်းမှုတွေများတဲ့အလုပ်မျိုးတွေမလုပ်ရဘူးနောက်တစ်ခုကနေ့စဉ်ပုံမှန်နေရင်းမှလုပ်ကြရကြရလို့ပြောလေ့ကျင့်ခန်းလေးတွေလမ်းလျှောက်တာတို့အမျိုးတွေလုပ်ရမယ်နောက်တစ်ခုကတော့ဆော့ဆော့ပြဲကဖိနို့အကျက်တို့ဒီကိုတင်းတို့လိုအမျိုးတွေကိုဖြစ်နိုင်လို့ချင်းနေရင်းနေညနေရင်းတွေမှာမသုံးရဘူးနောက်အိတ်ဆက်မဲ့ပတ်ဝန်းကျင်ကအတန်ဆူညံမှုနေရမယ်အလင်းအောင်တွေအများကြီးမရှိရဘူးအခန်းဒီသက်တောင့်သက်တာရှိပြီးတော့အိတ်ရာလည်းသက်တောင့်သက်တာရှိပြီးအခန်းကတင့်တင့်တဲ့အပူချိန်မျိုးရှိမယ်ဆိုရင်အိတ်ဆက်ချင်းကိုတော်တော်များများအဘူပိနေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအပိုင်းလေးဆက်ပြောပြပေးပါလား
ကုသမှုအပိုင်းမှာသွားသွားပြောရယ် primary ယောဂါလေးဖြစ်တဲ့အထဲမှာ sleep apnea လို့ခေါ်တဲ့အားလို့ဆိုရင်တကူတကယ်ကဟောင်းနေရနေပြီးတော့ရုပ်ရည်ရက်သွားမယ်အဲ့ဒီလူတွေကဟလာဝရဲသူတွေလို့အများဆုံးတွေ့ရတယ်နေခြင်းမှာအရန်အိတ်ငိုက်တယ်သူတို့မှဆိုယောဂါရာသွင်းပေးလိုက်တာနဲ့ body program ပြုတ်လိုက်တာနဲ့ sleep apnea ဆိုတာသိသိရင်သူတို့ကြတော့ continuous positive airway pressure ပေးတဲ့ device နဲ့သုံးလိုက်မယ်နောက်ပြီးတော့ခန္ဓာကိုယ်လေးချိန်ကိုဆက်လိုက်မယ်ဆိုရင်တော်တော်များများသက်တာသွားရပါလေ။အဲသူတို့ကြတော့အိတ်သေးတွေသွားပြီးလို့ရှင်နေပူကောင်းမလားပဲနဲ့တစ်ခါလေးသိုးသွားတတ်တာမျိုးရှိပါတယ်။အဲတော့ခြေတီလက်တီလုပ်တဲ့ယောဂါဒါတော့ restless leg syndrome ရော periodic limb movement disorder ရောဒီဟာဒီမှာကြတော့ပူကန်တီကြောက်တွေလုပ်တယ်လို့ဓာတ်ထဲမှာနိုးနိုးလာတဲ့ရှင်နေခြင်းမှာအိတ်ငိုက်တာလေးခြေတော့တီလုပ်နေတာလေးရှိတယ်။သူတို့ဆိုလည်း polysomnogram နဲ့ဆိုရင်ပို့ပြီးတော့သိတာတော့ဒီဒါမှမဟုတ်ယောဂါရာသီဝင်နဲ့လည်းသိနိုင်တယ်။အဲတော့သူတို့ကြတော့ dopaminergic agency လိုအပ်တယ်လို့ဆေးဝါးတွေကိုထိန်းပြီးတော့သူတို့နဲ့တင့်တော်ယုံလေးအင်းနဲ့ဆိုရင်ဒါသက်သာပြောက်ကင်းသွားနိုင်ပါလေ။နောက် RM behavior ဒီဆိုတာကြတော့အေးရင်းနဲ့ပြုတ်ကြတာတွေ၊ဒဏ်ရာရတာတွေကြီးဖြစ်တတ်တယ်။သူကညထချောက်တာတွေပါကြီးဖြစ်တတ်တော့သူတို့ဆိုလေယောဂရာသီဝင်နေရင်နဲ့ body sonogram လုပ်ရင်းနဲ့ပြီးတာတယ်။အဲ့လိုလူတွေကြတော့ corona စီပင်လို့ဆင်းမှုတွေ၊ down acting ဆင်းမှုတွေပြီးရတတ်ပါလေ။အဲ့နောက်ကျန်တာကတော့သွားသွားပြောတဲ့ခန္ဓာကိုယ်ယောဂဝေဒနာတွေချင်းအဲ့ဒီခန္ဓာကိုယ်ယောဂဝေဒနာတွေကိုစနစ်တကျကုသမှုပေးဖို့တော့လိုပါတယ်။နောက်ဆေးတွေပြီးတဲ့ခါမှာအသက်ကြီးတဲ့သူတွေမှာနှာခေါင်းပွင့်တဲ့ဆေးတွေတို့ဒီပြောနေဒီကျေလာသေးတဲ့စီးတွေတို့၊သွေးကြသေးတွေတို့၊စီးပိုက်တွေတို့စိတ်သက်သာအောင်သက်သာစေတဲ့စီးမျိုးတွေသတိဖြင့်ဒီသေးတွေအပြင်စီးသေးဆိုရင်အသိတာဆိုပေါ့စီးသေးလိုဟာမျိုးတွေပေးလိုက်မယ်ဆိုလို့ရှိရင်လူကစီးကနာကနာသွားနေရတာနဲ့ပဲဒုက္ခရောက်မှာလို့ဒါတွေကြတော့သက်သာစမှုပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒါတော့ဒီအိတ်ဆက်ခြင်းပြဿနာနဲ့ပတ်သက်ပြီးတော့တကြည်ရုပ်တွေအတွက်ပေါ့ဆရာနော်ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တော့
ပြောရမယ်ဆိုရင်တော့မယ်လက်တိုနင်လိုစီးမျိုးကလည်းညမှားနေတဲ့ကိစ္စတွေကိုဒီသင်ပေးနိုင်တဲ့အခြေအနေမျိုးရှိပါတယ်။ဒီကဝါးတွေသုံးတဲ့နေရာမှာအိတ်သက်ချင်းကိုအားပေးတဲ့ဆေးတွေပေးတဲ့နေရာမှာယာယီပဲသုံးတဲ့လေ။အန်တီဟစ်စတမင်းလိုဗာမီတွန်လိုဆေးမျိုးတွေတချို့ကလွယ်လွယ်ကူကူဝယ်ပြီးတော့တောက်တတ်တယ်။အဲ့ဒီဆေးတွေကကြောင်ချောက်ချားတွေပါလေဖြစ်တတ်တယ်၊ဝင်းချုပ်တတ်တယ်၊ဆီးတွေမသွားဘဲနဲ့ကျင်းနေတာမျိုးတွေဖြစ်တတ်ပါတယ်။အဲ့တော့ဒီအိတ်သက်စေတတ်တဲ့ဆေးတွေကိုပေးတဲ့အခါမှာလည်းပမာဏနည်းနည်းနဲ့အချိန်ကာလတူတူပဲပေးသင့်ပါတယ်။ဖြစ်နိုင်လို့ရှိရင်ဒီဘက်ကနှစ်ညလောက်တဲ့ပိုပေးလို့မကောင်းပါဘူး။နောက်ဒီအိတ်သက်ချင်းပုံစံကိုအစင်ပြောင်နဲ့ပြည်သူကုသတဲ့နေရာမှာမိသားစုဝင်တွေကလည်းဝိုင်းဝန်းပြီးတော့စောင့်ရှောက်ပြိမဲ့ဆိုရင်စက်ကြီးရဲ့ဟိုအိတ်ဆက်ချင်းပြဿနာတွေကိုအကောင်းဆုံးကုသကာကွယ်ပေးနိုင်မယ
်ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းတင်ဆက်ထားတဲ့ဘတ်စင်ကျမရဲ့ကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုဒီခါမှာတော့ဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်တယ်လမြာဆိုရင်တရုတ်ပြည်တဲကနေမြန်မာပြည်တဲကိုစီးစစ်နဲ့မြကြီးဖြစ်ပါတယ်။တဘောပဝင်ချင်ကိုထိမ့်သိမ့်ဖို့အတွက်ဆိုပြီးတော့တရုတ်ပိုင်တန်လွင်မှာရေကာတာမဆောက်ဖို့တရုတ်ဆိုရကဆုံးဖြတ်ထားပါတယ်။ဒါပေမဲ့မြန်မာပြည်ကတန်လွင်မှာတော့တဘောပဝင်ချင်ပျက်စီးမှာကိုဂရုမစိုက်ဖ ೇನೆ ရေကာတာတွေတိဆောက်ဖို့တရုတ်ဆိုရကစီမံကိန်းချထားတဲ့အကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့အကူညာဝေးအောင်နဲ့တူတင်ဆက်ထားတာကိုနားဆင်ပါရှင်။
မြန်မာဟာတရုတ်ပြည်ကမြန်မာပြည်ထဲကိုစီးဆင်းနေတဲ့မြစ်ဖြစ်ပါလေ။ဒါပေမဲ့တရုတ်အစိုးရဟာတရုတ်ပိုင်တန်လွင်မှာရေကာတာမဆောက်ဘဲမြန်မာပိုင်တန်လွင်မှာသာရေကာတာတွေတည်ဆောက်ဖို့စီမံကိန်းချထားပါလေ။လူမြစ်ခေါ်တရုတ်တန်လွင်မြစ်မှာရေကာတာတည်ဆောက်မှာမဟုတ်ကြောင်းလွန်ခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ဝေတဲ့တရုတ်ရေအားလျှက်ရှိ9နှစ်စီမံကိန်းမှာဖော်ပြပါတယ်။အလွန်ကြီးမားတဲ့ဂေဟစနစ်တည်ရှိနေတဲ့တရုတ်တန်လွင်ဟာအသိအဆောင်မခံတဲ့အတွက်ဒီကရာတီဆောင်ရင်အကြီးအကျယ်ပျက်စီးလိမ့်မယ်လို့တရုတ်ကယူဆပါတယ်။ ရန်ကရပီမွန်ပြည်နယ်ကိုပြတ်တန်းစီးဆင်းတဲ့မြမတန်လွင်ဟာလဲပြဲဝတဲ့ဂေဟစနစ်တည်ရှိတဲ့ဒေသဖြစ်ပါတယ်။ဒါပေမဲ့မြမတန်လွင်ကိုတရုတ်အစိုးရကတံပိုးမထားတဲ့အတွက်ဒေဂရာရီတီဆောက်ပြီးဒီအာဒီယက်စစ်ထုတ်ယူဖို့ဒီမှာဂိမ်းချထားပါတယ်။မြမတန်လွင်မှာရာဒီယက်စစ်ထုတ်ယူပြီးတရုတ်နဲ့တိုင်းကိုရောင်းစားဖို့မြမအစိုးရကသဘောတူကြပါတယ်။တန်လွင်မြင့်ဟာတရုတ်ပြည်ထဲမှာတံပိုးရှိပြီးမြမပြည်ထဲရောက်တော့တံပိုးမရှိတော့တဲ့သဘောဖြစ်နေတာကိုမြမအစိုးရအဆက်ဆက်ကလက်ခံထားပါတယ်။
အတွေ့အကြုံနေပါတဲ့မြမအစိုးရကိုစီယုံတင်သွင်းပြီးမြမတန်လွင်မှာရေကာတာ၅ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့ရေအားလျှက်စစ်ကော်ပိုရေးရှင်းတွေကကြိုးပမ်းနေကြပါတယ်။တန်လွင်မှာရေကာတာတည်ဆောက်လို့ဖြစ်ပေါ်လာမဲ့အန္တရာယ်အကြောင်းတိုင်းသားတွေတင်ပြလာတာ15နှစ်လောက်ရှိပါပြီ။ Selling Under Threat ဆိုတဲ့စာတမ်းကိုထိုင်းမြန်မာ16ဖွဲ့က2003ခုနှစ်မှာထိုင်းဘာသာနဲ့ထုတ်ဝေပြီး2004ခုနှစ်မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေပါတယ်။ Karen Rivers Watch အဖွဲ့ကတော့တနပ်ပြပြီးရေကာတာစီမံကိန်းအကောင့်ထဲဖော်ပုံကိုတင်မင်းတမန်ရေကာတာအမည်နဲ့မြန်မာအင်္ဂလိပ်ကရင်သုံးဘာသာနဲ့ထုတ်ဝေပါတယ်။တာဆန်းရေကာတာစီမံကိန်းရဲ့အခြေအနေတွေကိုရှမ်းပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့က2006မှာအစီရင်ခံစာထုတ်ဝေထားပါတယ်
။တန်လွင်ရေကာတာစီမံကိန်းမှာတာဆန်းဟာအကြီးဆုံးနဲ့အကန့်အကွက်အခမ်းအနားဆုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘရက်ကလီမြို့အခြေစိုက် International Rivers Network ပြည်ဆိုင်ရာမြင့်များကွန်ရဲ့အဖွဲ့ကလည်း2006ခုနှစ်မှာရေကာတာရဲ့ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေအကြောင်းမြန်မာဘာသာနဲ့ပြည်သူလက်ဆွဲစာစဉ်ထုတ်ဝေထားပါတယ်။တိတကံတွေအမျိုးမျိုးကန့်ကွက်နေတဲ့ကြားကအကောင့်ထယ်ဖို့ကြိုးပမ်းနေတဲ့စီမံကိန်းပါ။နာမည်ဆိုးထွက်လွန်တာကြောင့်ဦးသိန်းစိန်အစိုးရလက်ထက်2013မှာမိုင်း30စီမံကိန်းလို့အမည်ပြောင်းလိုက်ပါတယ်။မိုင်းတို့မျိုးကိုမီးပေးဖို့ရွယ်တဲ့ရေအားလျှပ်စစ်ဖြစ်သွားအောင်လုပ်လိုက်တာပါပဲ။ဒီကရွေချက်ကတော့အိုင်းကိုရက်စစ်တာရောင်းစားပြီးညမာကဆရာကိန်းတုံးတာရမှာဖြစ်ပါတယ
်။မိုင်းတုံဆယ်ဒီတာမှာအစိုးရတက်အင်အားအများအပြားနေရာချထားပါတယ်။တာဆန်းတစ်ဖြစ်လဲမိုင်းတုံဆယ်စီမံကိန်းကြောင့်1996ကစပြီးရွှေပြောင်းပေးရတဲ့ရွာပေါင်း1500နဲ့လူဦးရေ3သိန်းကျော်ရှိကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်မှာရယူခဲ့တဲ့သဘောတူညီချက်အရတန်လွင်ဆယ်တွေကိုတိဆောက်မှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအခြေအနေအရဆိုရင်ယူနန်ပြည်နယ်မှာထုတ်လုပ်နေတဲ့လျှက်စစ်စွမ်းအားဟာလိုအပ်တာထက်ပိုနေကြောင်းသိရပါတယ်။ဒါကြောင့်မြမတန်လွင်ကရေအားလျှက်စစ်စီမံကိန်းဟာတရုတ်ပြည်ရဲ့စွမ်းအင်လိုအပ်ချက်အရအကောင့်ထဲပေါ်တာမဟုတ်တော့ဘူးလို့တရုတ်သူတေသည်ယွန့်စွန်းကသုံးသပ်ပါတယ်။တန်လွင်ရေကာတာနဲ့ပတ်သက်ပြီး NRD အစိုးရဟာတိုင်းရင်းသားတွေနဲ့မဆွေးနွေးသေးကြောင်းသိရပါတယ်။
တန်လွင်မြို့မှာရေကာတာတွေတည်ဆောက်မဲ့စီမံကိန်းကိုရပ်ဆိုင်ထားဖို့တောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုချမ်းလူမှုရေးအဖွဲ့26ဖွဲ့ကတရုတ်ပြည်သွားမဲ့ဒေါ်ဆန်းစုကြည်ကိုလွန်ခဲ့တဲ့နှစ်ဩဂုတ်လ17ရက်နေ့ကပေးပို့ပါတယ်။ဩဂုတ်လ23ရက်ရောက်တော့ပြည်သူ့ဆန္ဒကို NLD အစိုးရကလက်လူရှုနေကြောင်းချမ်းလူမှုအဖွဲ့တွေကဘန်ကောက်မှာလင်းစာရှင်းလင်းပွဲလုပ်ပါတယ်။ NLD အစိုးရဟာတန်လွင်ရေကာတာစီမံကိန်းကိုထောက်ခံအားပေးတဲ့အတွက်ဒေသခံတွေဒုက္ခရောက်နေတာကိုစိတ်မဝင်စားဘူးလို့ကျန်းပြည်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ရဲ့တော့ခွင့်ရပုဂ္ဂိုလ်ဖိုင်ကေးဆိုင်ကထုတ်ပေါ်ပြောဆိုသွားပါတယ်။ဒီကရာစီမံကိန်းကိုကမ္ဘာပံလက်အောက်ခံ IFC နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကလည်းစိတ်ဝင်စားနေပါတယ်။ဒီကရာတည်ဆောက်မှုမြင့်တင်ရေးအလုပ်ရုံဆွေးနွေးပွဲ IFC ကပြည်ချင်းနာမှာဇန်နဝါရီလကကျင်းပတာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်။ပြည်စုံစဲစီမံကိန်းညီကုန်းချုပ်ပြီးဖြစ်ကြောင်းNLD အစိုးရကပြတ်သားစွာပြောဆိုဖို့လိုသလိုရုပ်ကလည်း NLD ရဲ့ဆုံးဖြတ်ချက်ကိုလက်ခံရပါလိမ့်မယ်။တကယ်တော့အေယာဝတီနဲ့တန်လွင်ရေကာတာစီမံကိန်းတွေဟာတရုတ်ရေးဆွဲတဲ့စီမံကိန်းတွေဖြစ်လို့တရုတ်အကျိုးစီးပွားကသာအဓိကဖြစ်ပါတယ်။ဒီအစိုးရလည်းပြောခဲ့တဲ့တရုတ်စီမံကိန်းကိုပြည်သူအစိုးရကလက်ခံစရာမလိုဘူးလို့ဝန်ကတ်ကြပါတယ်ခင်ဗျာ။
ကိုညဝဲအကူညီတင်ဆက်ပေးထားတဲ့ဥအောင်ခင်မြမရေးသုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ခုတစ်ခါမှာတော့နေဆက်တိုင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းသတင်းလောကန္တာကိုနားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကျူဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ပြည်သက်ပါတီအနေနဲ့မမနိုင်ငံရေးဆွေးနွေးပွဲတက်ရောက်နိုင်ဖို့မြမအစိုးရနဲ့ MCA လက်မှတ်ရေးထိုးဖို့စီစဉ်နေပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ကအုပ်စု၃ခုကိုလုံခြုံရေးအကြောင်းပြချက်နဲ့ရွေးကောက်ပွဲကျင်းပရေးပယ်ဖျက်ပေးဖို့ NLD ကနေတင်ပြခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကိုနိုင်ငံသားခက်ပြားတွေထုတ်ပေးနေမှုနဲ့ပတ်သက်ပြီးတော့မြို့နယ်တချို့မှာဆန္ဒပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်သက်ပါတီအနေနဲ့နိုင်ငံရေးဆွေးနွေးပွဲတက်ရောက်နိုင်ဖို့မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးဖို့စီစဉ်နေတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးတာဝန်ခံနိုင်ဝင်းလကပြောပါတယ်မတ်လ22ရက်နေ့ကမော်လမြိုင်မြို့ရှိနိုင်ရွှေကျင်းစာကြည့်တိုက်ခန်းမမှာမွန်လူမှုအဖွဲ့အစည်းတွေတန်ဃာတော်တွေမွန်နိုင်ငံရေးပါတီတွေမွန်အမျိုးသမီးအဖွဲ့နဲ့ပညာရှင်တွေကိုဖိတ်ခေါ်တွေ့ဆုံမှုအခမ်းအနားမှာရှင်းလင်းပြောဆိုခဲ့တာပါUNFC ရဲ့မူအတိုင်းအားလုံးပါဝင်မှ NCA လက်မှတ်ရေးထိုးမယ်ဆိုပေမဲ့လည်းအခုလက်ရှိအခြေအနေမှာအားလုံးပါဝင်နိုင်မှုမရှိတဲ့အခြေအနေဖြစ်နေတဲ့အတွက်ကြံရှိနေသေးတဲ့အဖွဲ့တွေကို NCA လက်မှတ်ထိုးဖို့မိမိတို့အနေနဲ့တိုက်တွန်းသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလာကပြောပါတယ် NCA လက်မှတ်ရေးထိုးရတာကလည်းမွန်ပြည်သက်ပါတီအနေနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံရေးဆွေးနွေးပွဲနဲ့ပဲသွားဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလည်းဖြည့်ဆည်းလိုတဲ့အတွက် NCA လက်မှတ်ရေးထိုးရခြင်းဖြစ်တယ်လို့သူကဆက်ပြောပါတယ်။မွန်ပြည်သက်ပါတီအနေနဲ့လက်မှတ်ထိုးပြီးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာနိုင်မယ်ဆိုရင်ပြည်သူတွေအတွက်ကြိုးတက်ရောက်မှုရှိနိုင်မယ်လို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့လူမှုအဖွဲ့အစည်းကမင်းအောင်ထူးကဆိုပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းချူမြို့နယ်ထဲကကျေးရွာအုပ်စု၃ခုကိုလုံခြုံရေးအကြောင်းပြချက်နဲ့ရွေးကောက်ပွဲကျင်းပရေးပယ်ဖြစ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေခရိုင်ရွေးကောက်ပွဲကော်မရှင်စီကိုစာတင်တဲ့အတွက်ဒေသခံမဲဆန္ဒရှင်ထောင်ကနန်းကျော်မဲပေးပိုင်ခွင့်ဆုံးရှုံးမဲ့အချိန်ဒီမှာရှိနေပါတယ်။ရှမ်းပြည်တပ်မတော် SSPB SSA ထိန်းချုပ်နယ်မြေဖြစ်တဲ့ဝမ်လွယ်မဲမော့ကွန်ချောင်းကျေးရွာအုပ်စုတွေမှာကြားဖြတ်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိလို့ပိတ်ပင်ပေးဖို့ရွေးကောက်ပွဲကော်မရှင်တန်းအနေဒီရဲ့မန်ရှူးမြို့တာဝန်ရှိသူတွေကနေမတ်လ23ရက်နေ့ကတိုင်တန်းထားတာလို့လွယ်လင်ခရိုင်ရွေးကောက်ပွဲကော်မရှင်အုပ်သားဦးတန်းတင်ကပြောပါရယ်အဲ့ဒီကျေးရွာအုပ်စုကိုရွေးကောက်ပွဲကျင်းပရေးပိတ်ပင်ပယ်ဖျက်လိုက်ရင်မဲပေးပံခွင့်ရှိသူ4000ကျော်ဟာမဲပေးပံခွင့်ဆုံးရှုံးရမှာဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ရဲ့မန်ရှူးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းစိုင်းထွန်းအေးကပြောပါရယ်ရှမ်းပြည်သက်မတော် SSPB SSA ကတော့၎င်းတို့ထိန်းချုပ်နယ်မြေတွင်ရွေးကောက်ပွဲလွတ်လွတ်လပ်လပ်ကျင်းပနိုင်ကြောင်းထုတ်ပြန်ကြေညာထားပါရယ်
ဥဆောင်မြင့်မောင်ဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိခဲ့ပြီးပြီးခဲ့တဲ့တနင်္လာနေ့က Cross Bazaar ခရိုင်ဥခိယမြို့နယ်ဘာလူခါလီဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်စခန်းမှာမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ရမှာမွတ်စလင်တွေကနိုင်ငံသားပေးဖို့နဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးဖွဲ့ပြီးစစ်ဆေးဖို့အပါအဝင်6ချက်ကိုစခန်းနေသူတွေကတောင်းဆိုခဲ့ပါတယ်။ဒုက္ခသည်တွေတောင်းဆိုတဲ့အချက်တွေကိုလည်းပြောမယ်ဆိုရင်အများစုကမြန်မာဘက်ကိုပြန်သွားဖို့ရှိတယ်လို့ Cross Bazaar News သတင်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့အောက်တိုဘာလအတွင်းကမောင်တောမြို့နယ်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်မွတ်စလင်6000ခန့်ဘင်္ဂလားဘက်ကိုထွက်ပြေးရောက်ရှိနေတယ်လို့လည်းသတင်းမှာရေးသားထားပါတယ်။
ထိုင်းနိုင်ငံချင်းမာမြို့မှာခြေဆိုင်တဲ့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WLP ရဲ့ကိုကြည်မြောက်ညီလာခံကနေပြည်တွင်းပြောင်းရွှေ့ဖို့ဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမာမြို့မှာမလ18ရက်နေ့ထိကျင်းပခဲ့တဲ့ညီလာခံကနေအမျိုးသမီးကောင်းဆောင်တက်တွေကိုရွေးချယ်ခဲ့ပြီးလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေစစ်ပွဲတွေဆက်သဖြစ်ပေါ်နေတဲ့အပေါ်လူခွင့်ရေးချိုးဖောက်မှုတွေဖုံပြွေးစီမံကိန်းတွေအမျိုးသမီးခွင့်ရေးချိုးဖောက်ခံရမှုတွေကြောင့် WLP အနေနဲ့ပြည်တွင်းမှာလှုပ်ဆောင်ရမယ့်အကြောင်းရင်းတွေအများကြီးရှိနေတဲ့အတွက်အခုလိုဆုံးဖြတ်ခဲ့တယ်လို့ WLP တွဲဖက်တွေတွင်းရင်းမှုနှစ်မော်ဒီမြာကပြောပါတယ်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WLP ဟာ1999ခုနှစ်ဒီဇင်ဘာလ9ရက်နေ့ကထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာခြေစိုက်တဲ့အမျိုးသမီးဖွဲ့73ဖွဲ့နဲ့တည်ထောင်ထားတဲ့အဖွဲ့ဖြစ်ပါတယ
်။ကချင်ပြည်နယ်မေခမလိခမြစ်စုံနဲ့ငေါ်ချမ်းခမြစ်တွေမှာတည်ဆောက်မဲ့ရေကာတာစီမံကိန်းကိုရပ်တန့်ပေးဖို့အတွက်မတ်လ14ရက်နေ့ကကြားရောက်တဲ့နိုင်ငံတကာမြစ်ချောင်းအင်အိုင်များနေ့မှာကချင်လူထုဒေသခံတွေကန့်ကွက်ဆန္ဒထုတ်ဖော်မှုပြုလုပ်ခဲ့ကြပါတယ်။
ချစ်ဖွေးမျိုးနယ်ချမ်းမောခုံရွာဒေသခံတစ်ထောင်၅၀၀ကျော်ဟာမိခနဲ့ငေါ်ချမ်းခံမြစ်ပေါ်မှာတိဆောက်မဲ့ရေကတာရှိခုစီမံကိန်းကိုရပ်တန့်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါဒီစီမံကိန်းကြောင့်ဒေသခံတိုင်းရင်းသားမျိုးနွယ်စုများနေထိုင်တဲ့ရွာပေါင်း၆၈ရွာကဒေသခံ၃၀၀၀မှာဖြစ်တယ်လို့နေစဉ်လောက်ကန်စာတောင်းနေတဲ့လုပ်ငန်းတွေဆုံးရှုံးသွားမှာကိုစိုးရင်ပူပန်နေကြတယ်လို့ ွက်တာဖြစ်သလိုရင်အားလျက်စစ်တပ်အမေကဝတ်8900ထုတ်လုပ်သွားမှာဖြစ်ပါတယ်
တဲ့ရင်းလာရိုးဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကိုနိုင်ငံသားခက်ပြားတွေထုတ်ပေးနေမှုနဲ့ပတ်သက်ပြီးတော့1982ခုနှစ်နိုင်ငံသားဥပဒေတိုင်းစီစစ်ဖို့နိုင်ငံသားစီစစ်ရမှာဒေသခံတွေထည့်ပေးဖို့စတဲ့တောင်းဆိုမှုတွေနဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအရက်ဘက်အဖွဲ့အစည်းတွေစုပေါင်းပြီးတော့တပြိုင်တည်းဆန္ဒပြတောင်းဆိုခဲ့ကြသလိုမြို့နယ်အသီးသီးကကိုယ်စားလှယ်တွေစုပေါင်းပြီးတော့လည်းစစ်တွေမြို့မှာတပိတ်စခန်းဖွင့်ပြီးတော့တောင်းဆိုမှုတွေလုပ်နေကြပါတယ်ဒီအချိန်ကတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားတဲ့သတင်းတော်ကိုကြားစားရမှာပါရှင်
ဒီလိုလာရတဲ့ဝေလေကိုစစ်စစ်စစ်ဘာမှတပီးတော့မျိုးကို
အခုကြားခဲ့ရတဲ့အစံကတော့ဘူးတီတော်မျိုးနေလူအမှုကြီးကြဲရေးရုံးရှိမှာထောင်နှက်ရှိတဲ့မြို့ခံတွေကြွေးကြော်ဆန္ဒထောက်ပွားခဲ့ကြတဲ့အစံဖြစ်ပါတယ်။မောက်တော့ကနေစိုက်တွေကိုလာရောက်ဆန္ဒထောက်ပွားရတာနဲ့ပတ်သက်လို့ဆရာတော်ဦးနာကကအခုလိုမိန့်ပါတယ်
။ဘူးတီတော်မျိုးကဖြစ်စင်းနေရေမတ်ဖြစ်ခဲ့ဥပဒေနဲ့အမီမောက်ကြီးဖြစ်စင်းနေဥပဒေဟာဥပဒေပစ္စည်းဥပဒေလိုမျိုးကိုပေါ်ထားပါတယ်။ဒီပစ္စည်းဥပဒေကိုတို့တို့ကလည်းမနေကြဘူးနဲ့ကြားရတဲ့လာကပေါ့ဖတ်ပြီးတော့မှနေရာတော့မဟုတ်တဲ့လူကိုနေရာတော့ဖြစ်တဲ့ဥပဒေအရခံရတယ်။ရေရေလေးပြရလို့
ဆန္ဒထုတ်ဖော်ပွဲတွေကိုပုသိတော်မောက်တော်ရသေတော်မြောက်ဦးမြေပုံအပါဝန်စိုက်တွေနဲ့တခြားမြို့တွေမှာသံဃာတော်တွေနဲ့လူမှုအဖွဲ့အစည်းတွေစုပေါင်းပြီးဒီလ19ရာနှစ်ကတပြိုင်တည်းပြုလုပ်ခဲ့ကြတာပါပုသိတော်မြို့ကဆန္ဒထုတ်ဖော်ပွဲမှာတောက်ဆုပ်ခဲ့ကြတဲ့အချက်တွေကိုဥဆောင်သူတို့ဖြစ်တဲ့ကိုဝန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခကိုလည်းဒီလိုတော့ဝင်လို့အဲဒီလိုဆိုဒီလိုတော့ကိုလည်းဘယ်လိုမှဝင်တတိယစက်တွေကိုပြန်ရုပ်သိမ်းခဲ့တဲ့ကျွန်တော်တိုင်းလေ။နောက်ပြီးကျင်းနေတဲ့ရုပ်တော့ဒီလိုဒီလိုတောင်းလို့ကျွန်တော်တို့နိုင်ငံတော်စစ်တပ်ကောင်မကြီးကတော့ကျွန်တော်ကျန်တဲ့ကိုယ်ကိုချုပ်မှန်းပြီးတော့ကျွန်တော်တိုင်းလေ။နောက်ပြီးတော့ဘာလို့အချင်းကတော့နိုင်ငံတော်ဥပဒေတိုင်းစစ်တပ်ကိုပြန်ရုပ်သိမ်းခဲ့တဲ့ကျွန်တော်တို့တိုင်းလေ။
အခုလိုစိုက်တွေမြို့မှာဆန္ဒထောက်ပွားမှုတွေလုပ်နေတဲ့အပေါ်ပြည်နယ်အစိုးရကဘယ်လိုတုံ့ပြန်ဖို့ရှိလဲဆိုတာသိရအောင်ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောရဲဆိုခွင့်ရှိသူကိုစတဲ့ခဲ့ပေမဲ့ဖုံးကိုက်ဖြေဆူမှုမရှိခဲ့ပါဘူး။မဲလာချိုင်ရနဲ့ကကျင်းပါတဲ့မြို့နေပုတ်ဆောင်အရက်ဖအဖွဲ့စစ်တွေရဲ့အစည်းအဝေးဆုံးဖြတ်ချက်အရစိုက်တွေမြို့ကဆရာတော်ဦးဥတ္တမပန်းခန့်ရှိမှာရာဆဆန္ဒပြဖို့စီစဉ်ခဲ့ပေမဲ့ရခိုင်ပြည်နယ်အစိုးရကနေခွင့်ပြုချက်မပေးလို့ဝန်ကဘာကွန်းကိုပြောင်းရွှေ့ဆန္ဒပြရတာလည်းဖြစ်ပါတယ်။
ဆက်ပြီးတော့မွန်ပြည်သူတွေလိုလားတဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးကိုမဖော်ဆောင်တဲ့အတွက်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကပါတီဗဟုကော်မတီဝင်တချို့တို့ဟာပါတီကနေနှုတ်ထွက်သွားကြဖို့အစီအစဉ်နေကြပါတယ်။မွန်တပါတီပေါ်ထွန်းရေးကိုအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။မင်းရင်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်သူတွေလိုလားတဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးကိုမဖော်ဆောင်တဲ့အတွက်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကပါတီပေါ်ကော်မတီဝင်အချို့နဲ့မြို့နယ်ပါတီဝင်အချို့တို့ဟာပါတီရဲ့နေနှုတ်ထွက်တော့ဖို့အစီအစဉ်နေကြပါတယ်။ပါတီရဲ့နေနှုတ်ထွက်ဖို့အစီအစဉ်နေတဲ့ဗဟိုကော်မတီဝင်တဦးလက်ဖြစ်မွန်ပြည်နယ်လွှတ်တော်သူဥက္ကဋ္ဌလက်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
။ဒီမွန်လူလူတရက်လုံးကိုကိုစားပြုတဲ့ပါတီရဲ့တခုတည်းပဲရှိတင်တယ်ဆိုတော့ဒီရွေးချက်ပေါ့ဒီပါတီတွေကြောက်ပဲလူမျိုးတွေကျွန်တော်အချင်းချင်းဒီရောနောက်ကဒီလူငယ်တွေဈာထဲမှာရောဒီအကွဲအကြောင်းတွေဖြစ်စေတယ်သူစဉ်ညှို့ကိုပြုတ်ကွဲစေတယ
်ပါတီအလုံးမှုဆောင်ကော်မတီဝင်နိုင်အောင်စားကလည်းပါတီရနေနှုတ်ထွက်ဖို့အကြောင်းရင်းနဲ့ပတ်သက်ပြီးအခုလိုပြောပါဗျာကျွန်တ
ော်ကအရင်ကမျိုးဥစားပေးပြီးတော့လောက်ပြန်မှာအဲ့ဒါကိုကျွန်တော်တို့ပါတီကမာလီဝင်းယူရှုထားပြီးတော့ကျွန်တော်တို့ကလည်းဒါကိုအချင်းချင်းတွန်းအားပေးတော့ဗောဒါမဲ့ဖြစ်မလာတော့ကျွန်တော်တို့ကအဲ့လိုဆုံးဖြတ်ကြတာပါလေ
မွန်ပါတီပေါင်းစည်းရဲ့အသွင်ညှိနှိုင်းရေးအဖွဲ့ကိုလက်မခံနိုင်တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးပါတီသွင်းရမှုတောက်တာမင်းနယ်စိုးကအခုလိုပြောပါတယ
်ဒီဘွယ်ဆိုတာသူတို့ဘွယ်ပြီးတဲ့ဘွယ်နဲ့လောရမယ်ဆိုတဲ့အကြောင်းတော့ကျွန်တော်တို့ကသူတို့လူတွေကိုပြန်ကြည့်လိုက်တဲ့အခါကျတော့လက်မခံနိုင်တဲ့လူများတယ်အဲ့တော့ကျွန်တော်တို့ပါတီဘိုးလုံးဘုတော်ဘွယ်ကဒါစဉ်းစားသုံးပြပြီးတော့ဒီဘွယ်ကိုကျွန်တော်တို့ကလက်မခံနိုင်ဘူ
းပါတီကနေနှောက်ထွက်ဖို့စီစဉ်နေတဲ့လူတွေဟာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ပြည်သူတွေရဲ့အသံကိုနားမထောင်ဘူးဆိုရင်ပါတီကနေနှုတ်ထွက်ပြီးမွန်ပြည်သူတွေတောင်းဆိုနေတဲ့တပါတီပေါ်ထွန်းရဲကိုအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့ပြောပါတယ်
မွန်ပြည်သက်ပါတီဥဆောင်ပြီးမွန်တန်ကာတော်တွေမွန်ပညာရှင်တွေပါဝင်တဲ့မွန်နိုင်ငံရဲ့ပါတီများညီညွတ်မှုတည်ဆောက်ရေးညှိနှိုင်းရေးအဖွဲ့ကိုနှစ်ထောင်ဆယ်ခုနှစ်စက်တင်ဘာလခါကစတင်ဖွဲ့စည်းခဲ့ပြီးနှစ်ပါတီပေါင်းစည်းရေးအတွက်ကြံကြံကြိုးစားညှိနှိုင်းခဲ့ပေမဲ့အောင်မြင်မှုမရှိတဲ့အတွက်ပါတီပေါင်းစည်းရေးကိုဆက်လက်လှုပ်ဆောင်တော့မှာမဟုတ်ဘူးလို့ထုတ်ပြန်ကြေညာထားပါ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်သက်ပါတီအနေနဲ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတက်ရောက်နိုင်ဖို့မြန်မာအစိုးရနဲ့ NC လက်မှတ်ရေးထိုးဖို့စီစဉ်နေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့မြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်ပတင်းလွာပဲဖြစ်ပါတယ်။နောက်ပတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။နေဆက်တိုင်းတိုင်းတွေစူးစစ်တင်ဆက်ထားတဲ့တရင်တင်းလွာကနာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ခုတခါမှာတော့ခုလာမယ့်စနေနေ့ညဒိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။သောရရှင်များရှင်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းဟာဒီနေ့ပြည်တော်မှာပါ။အရက်သားအစိုးရရဲ့တနစ်တာတက်တန်းအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးအတက်အကျဘာတွေများရှိခဲ့တယ်လဲဆိုတာကို VOA ရဲ့စနေနေ့ညဘက်ဒိုင်းရိုက်လီလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ NLD အစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာတော်ရရှင်တွေသဘောကြတာသဘောမကြတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင် VOA ကနေကြတာရင်းနှီးညပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်
ပြည်နေငယ်လန်နမျိုးကလွတ်တော်အနေနဲ့မနေ့တုန်းကလူသုံးထက်မနည်းသေဆုံးပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တက်ခတ်သူသေဆုံးသွားတဲ့အကြမ်းဖက်မှုကသူတို့လက်ချက်ဖြစ်ကြောင်း AS သူကြောဖွဲ့ကပြောဆိုလိုက်ပါတယ်တက်ခတ်သူဟာ AS အဖွဲ့ရဲ့စစ်တီတူဖြစ်ကြောင်းစစ်သူကြောဖွဲ့ရဲ့တွင်ဌာနမှာဖော်ပြခဲ့ကြေညာချက်မှာပြောဆိုထားပြီးမလဲတက်ခတ်မှုကိုစီစဉ်ပြီးကျူးလွန်ရမှာအကူအညီပေးခဲ့ကြောင်းပြောဆိုတာမျိုးတော့မရှိပါဘူးတက်ခတ်မှုတွင်သေဆုံးသွားသူတွေထဲမှာတော့ပရိရှတ်ရဲတပ်ဖွဲ့ဝင်2ဦးနဲ့အမေရိကန်ကဘာလက်ခီးသွား2ဦးပါဝင်ကြောင်းလည်းပရိရှတ်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ရုရှားဘက်ကကျောင်းဝင်နောက်ရှက်ခဲ့တဲ့ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အမေရိကန်လွှတ်တော်အနေနဲ့စောင့်ရနိုင်ပါမလားဆိုပြီးတန်တရားတွေထွက်ပေါ်နေပါတယ်။နိုင်ငံရေးချာလွှတ်ရှားမှုတွေကိုထောက်လှမ်းစောင့်ကြည့်နေစီမှာပဲသမ္မတနဲ့သူ့လက်ထောက်တွေကြားအပြန်အလှန်ပြောဆိုချက်တွေကိုအမှတ်မထင်ရယူခဲ့တဲ့အကြောင်းဒီမှုကိစ္စကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီအကြီးအကဲကပြောဆိုထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးဥပဒေသစ်နဲ့အစားထိုးနိုင်မှုလွှတ်တော်မှာထောက်ခံမှုရရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရီပဘလီကန်ပါတီခေါင်းဆောင်တွေကြိုးပမ်းနေကြပါတယ်။အိုဘားမားကဲလို့ထင်ရှားတဲ့အဖုံးနှုံးသက်သာတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပယ်ဖျက်ဖို့အဓိကကျတဲ့မဲခွဲဆုံးဖြတ်မှုတွေကိုတော့လွှတ်တော်မှာဒီကနေ့ပြုလုပ်သွားမှာပါ။မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကဒေသခံအာဏာပိုင်တွေကသူတို့နယ်မြေအတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်ကင်ဆောင်ထားတာရှိရင်အနှံ့ကြဖို့အမိန့်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ခွက်တရောက်တရုတ်နိုင်ငံတွင်းကိုလက်နက်တွေအလုံးရင်းနဲ့ဝင်ရောက်လာနေပြီးနယ်စပ်ဒေသမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေကိုလာရောက်အနှံ့ကြဖို့ယူနန်ပြည်နယ်လင်ကန်ဒေသခံအစိုးရကအမိန့်ထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီအဖွဲ့ Global Times သတင်းစာကဒီကနေ့ဖော်ပြလိုက်တာပါအွန်လိုင်းမှာထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့ဒီသခင်ရဲ့တပ်ဖွဲ့ကအတူပြုကြောင်းတရင်ကဖော်ပြပါတယ်လက်နက်အနှံ့သူတွေကိုအာဏာပိုင်တွေအနေနဲ့စုငွေချင်းမြင်မှာဖြစ်တယ်ဆိုပြီးတော့လေညညာချက်မှာဖော်ပြထားပါတယ
်တရင်ချင်းချုပ်ကိုကိုအောင်လင်းဦးကညညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘီလ်ဘာပဲဖြစ်ပါတယ်ကျွန်မအီသန်စမာရှင် ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီခုနိုင်ထိလိုင်းဒိုမီတာ24 40 48 50အပြင်လမ်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။